Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ View American Tan 2010ပြည်နှစ် February 15ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ Flight to Meter 3240 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ View website burmese.viewnews.com နဲ့Facebook စာမျက်နှာ View Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီကနေ့မနက်ခင်းအစီအစဉ်မှုဖြစ်ကျွန်တော်ရဲမထွန်းကတာဝန်ယူတင်ဆက်ပေးသွားပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Coronavirus ဘယ်လိုကူးစက်ပြန့်နှံ့နေလဲဆိုတာနဲ့ယောဂရဲ့အတိတ်နဲ့ကိုစုံစမ်းမှု WHO ကိုယ်စားလှယ်အဖွဲ့မှကြာခင်တရုတ်ပြည်ကိုသွားတော့မှာပါ။အမေရိကန်ကမြို့ကြီး၅ခုမှာလည်း Coronavirus ကူးစက်ခြင်းရှိမရှိအသေးစိတ်စစ်ဆေးတော့မှာဖြစ်ပါတယ်။ပင်လယ်ပြင်တွင်ရိုဟင်ဂျာ48ဦးကိုမြန်မာအာဏာပိုင်တွေကဖမ်းဆီးရမိခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုအောင်လင်ဦးနဲ့တူတင်ပြပေးသွားမှာပါခင်ဗျာ
။ဒီလိုထိတဲရောက်နိုင်ငံတော်သတင်းတွေအပြည့်နားဆင်ရမယ့်သတင်းလွှာတစ်ခုမှာတော
့ We have people from Nepal, Bhutan, Myanmar, from across Africa, from Somalia to Sudan, South Sudan, the Congo, Rwanda.
American Pitons Georgia ပြည်နယ်မှာအခြေချနေထိုင်နေကြတဲ့ဒုက္ခသည်တွေကနေထိုင်ခွင့်ရလို့ကျေးဇူးတင်တာကိုပြတ်သားတဲ့ဆနပြထုတ်ဖော်ပွဲမှာအခုလိုပြောသွားတာပါ။အပြည့်စုံကိုမကြခင်နားဆင်ရပါမယ်။ဒါအပြင် Ranger ဒုက္ခသည်တွေနေထိုင်ရာ Causes Bazaar မှာဘင်္ဂလားဒေ့ရှ်နိုင်ငံက Corona Virus ကာကွယ်ရေးပြင်ဆင်ဆောင်ရွက်ထားမှုအခြေအနေ Valentine's Day နေတိုင်းလူစီလေးရှိတဲ့တရုတ်နိုင်ငံကစားတောက်ဆိုင်တွေကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်ရင်ဆိုင်နေရတဲ့အခက်အခဲနဲ့ရန်ကုန်တိုင်းစက်ကန်းမြို့နယ်မဲဆန္ဒနယ်ကိုဖျက်သိမ်းတာဟာရွေးကောက်ပွဲနီးလာခြင်းမတမာတဲ့လုပ်ရဲ့အဖြစ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဆက်ဆွဲလိုက်တဲ့သတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီသတင်းလာတွေမတိုင်ခင်တော့စနစ်နစ်မနက်ခင်းထိတန်းရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလိုက်တဲ့ကိုအောင်လင်ဦးတို့ကကြီးညာပေးပါမယ်ခင်ဗျာ။
တရုတ်နိုင်ငံမှာဖြစ်နေတဲ့ COVID-19 ကိုရိုနာဗိုင်းရပ်စ်ဘယ်လိုကူးစက်ပြန့်နှံ့နေဆိုတာနဲ့ယောဂဘုတ်ဟာဘလောက်အထိပြင်းထန်မှုရှိသလဲဆိုတာကိုစုံစမ်းဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဦးဆောင်တဲ့ပညာရှင်အဖွဲ့အခုသတင်းပတ်ကုန်ပိုင်းမှာတရုတ်နိုင်ငံကိုတွေ့ရောက်မှာဖြစ်ကြောင်း WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတောက်ချာနေမှာပြောပါတယ
် I'm glad to say that the WHO led joint mission with China on COVID-19 is moving forward. We expect
တရုတ်နိုင်ငံမှာဖြစ်နေတဲ့ COVID-19 virus ကိုစုံစမ်းစစ်ဆေးဖို့ WHO ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တရုတ်နိုင်ငံကိုတွားမဲ့အစီအစဉ်ထားမြောက်အောင်မြင်နေပြီဖြစ်ကြောင်းကျွန်တော်ဝမ်းမြောက်စွာပြောကြားလိုပါတယ်။ဒီကိုယ်စားလှယ်အဖွဲ့မှာ WHO နဲ့နိုင်ငံတကာကကျွမ်းကျင်ပညာရှင်12ဦးပါဝင်မှာဖြစ်တယ်လို့အလားတူအရေးအတွက်အတိုင်းတရုတ်နိုင်ငံဘက်ကပညာရှင်တွေလည်းပါဝင်ပါလိမ့်မယ်။
ဒီပညာရှင်အဖွဲ့ဟာတရုတ်နိုင်ငံကိုအခုသတင်းပတ်ကုန်ပိုင်းမှာရောက်ရှိမှာဖြစ်ကြောင်းဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကင်ရှားဆာမြို့မှာရောက်နေတဲ့ WHO အကြီးအကဲဂေဘရီယေဆုစ်ကဂျနီဗာမြို့မှာရှိနေတဲ့သတင်းတောက်တွေကိုပြောလိုက်တာဖြစ်ပါတယ်။ကုသရောဂါတွေနဲ့ပတ်သက်လို့ကြွမ်းကျင်မှုရှိတယ်လို့ကမ္ဘာကအသိအမှတ်ပြုခံထားရတဲ့အမေရိကန်ပြည်ထောင်စုရောဂါကုသမှုကာကွယ်ထိန်းချုပ်ရေးဌာန CDC ကလည်းဒီခေတ်စဉ်မှာလိုက်ပါလို့ကြောင်းပြောကြားထားပါတယ်။ဒီတော့တွင်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်တောက်ချာနေမှာ122ဦးထပ်တိုးလာကြောင်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်လိုက်တာကြောင့်စုစုပေါင်းသေဆုံးသူအရေအတွက်ဟာတောက်ကြနေနောက်ပိုင်းအထိ1400နီးပါးရှိသွားပြီဖြစ်ပါတယ်။ဒါအပြင်တောက်ကြနေမှာပဲယောဂပိုထမှကူးစက်သူ5090ရှိခဲ့ကြောင်းတရုတ်အစိုးရကကြေညာလိုက်တာကြောင့်ဒါဟာတရုတ်အစိုးရကယောဂကူးစက်မှုနဲ့ဆိုင်တဲ့ဆန့်သတ်မှုနည်းလမ်းအသစ်ကိုအသုံးပြုတဲ့နောက်ပိုင်း၂ရက်ဆက်တိုက်ကူးစက်သူအရေအတွက်သိသိသာသာတိုးလာခြင်းဖြစ်ပါတယ်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ကြုံရခြင်းတွေ့ရတဲ့ပြဿနာတွေဟာခွက်တွေအားနည်းချက်တွေကိုကွန်မြူနစ်ပါတီအနေနဲ့ပြင်ဆင်ရလိမ့်မယ်လို့တရုတ်သမ္မတရှီချင်းဖင်ကသတိပေးပါတယ်။ပြည်သူတွေရဲ့အသက်တွေနဲ့ကျန်းမာရေးဘေးကင်းလုံခြုံမှုဟာအုတ်ချုပ်နေတဲ့ပါတီအတွက်ကြီးမားတဲ့တာဝန်တစ်ရပ်ဖြစ်တရုတ်သမ္မတကပြောဆိုခဲ့တဲ့အကြောင်းလဲနိုင်ငံမယုံမြင်သံကြားကတောက်ချာနေမှာပြောဆိုလိုက်တာပါ။ပြည်ရင်ပြောင်းလဲဆိုင်ရာကော်မတီဆွေးနွေးပွဲတွင်တရုတ်သမ္မတကပြောကြားမှာကျန်းမာရေးဆက်ရှိမှုအာမခံနဲ့ယောဂကြီးတွေကိုကုသရေးစနစ်တွေတိုးတက်အောင်လုပ်ဖို့ပြောဆိုခဲ့တယ်လို့လည်းသတင်းကဖော်ပြပါရတယ်။အချိန်နှင်းမှာပဲတရုတ်ဆွေးရထိတ်တန့်ရရှိသူကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာတိုင်းပြည်အတွက်ကြီးမားတဲ့စိန်ခေါ်မှုဖြစ်လက်ခံပြောဆိုရမယ်အလိုအပ်တဲ့အလွန်ကျွံ့တုံ့ပြန်တာတွေမလုပ်ဖို့လည်းသတိပေးခဲ့တာပါ။အမေရိကန်ပြည်အစိုးရအနေနဲ့ဗိုင်းရပ်စ်အနေကိုကာဝေးရမှာမလိုအပ်တဲ့အစီအစဉ်တွေလှုပ်လာခဲ့မယ်ဆိုရင်ကွန်ဒွေခီးသွလာမှုတွေနဲ့ခီးသွလုပ်ငန်းတွေမှာထိခိုက်နိုင်တဲ့အကြောင်းလဲတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကပြောဆိုလိုက်ပါတယ်။ဇန်နဝါရီလကဆက်လို့အမေရိကန်ပါဝင်နိုင်ငံတော်များကခီးသွလာမှုတွေကိုကန့်သတ်တာပါဝင်ဗိုင်းရပ်စ်ကာကွယ်ရေးစီစဉ်တွေကိုစတင်လာတာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားခြင်းရှိမရှိသိနိုင်ဖို့အမေရိကန်နိုင်ငံအတွင်းကပြည်နယ၅ခုမှာရှိတဲ့ရာသီအလိုက်တုပ်ကွေးရောဂါကုသရေးဌာနတွေကတဆင့်တက်ခွဲဆန်းသတ်မှုတွေစတင်လှုပ်ဆောင်တော့မှဖြစ်ကြောင်း CDC အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကတောက်ကြားနေမှာပြောပါတယ်ဗိုင်းရပ်စ်ပိုးကူးစက်နေခြင်းရှိမရှိသိနိုင်ဖို့ Los Angeles, San Francisco, Seattle, Chicago နဲ့ New York မြို့တော်မှာရှိတဲ့ပြည်သူ့ကျန်းမာရေးဌာနဓာတ်ခွဲခန်းတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်း CDC ကပြောပါတယ်။အဲ့ဒီမြို့တွေမှာရှိတဲ့ဓာတ်ခွဲခန်းတွေကရာသီအလိုက်ဖြစ်တဲ့တုပ်ကွေးရောဂါတွေကိုမှတ်တမ်းပြုစုထားပြီးဖြစ်တယ်လို့ဆိုပါတယ်။တုပ်ကွေးရောဂါနဲ့အလားတူတူတဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါပိုးမရှိကြောင်းစသက်ခံရပြည်သူတွေအနေနဲ့ Coronavirus ရှိမရှိထပ်မံစံတဆစ်စီကြီးခံကြရမှာဖြစ်ကြောင်းအမေရိကန်မြို့သားတုတ်ကွေးယောဂါနဲ့အသက်ရှူလမ်းကြောင်းယောဂါဆိုင်ရာညွှန်ကြားရေးမှူးနန်စီမက်ဆီနီယာကသတင်းတောက်တွေကိုတယ်လီဖုန်းကတဆင့်ပြောခဲ့ပါတယ်အခုချိန်ထိတော့အမေရိကန်နိုင်ငံတွင်းလူတဦးကနေနောက်တဦးကိုကူးစက်မှုတစ်ခုအပါအဝင်စုစုပေါင်းကိုရိုနာဗိုင်းရပ်စ်ကူးစက်နေသူ15ဦးသာရှိသေးတယ်လို့ဆိုပါတယ်လက်ရှိမှာတော့ဒီဗိုင်းရပ်စ်ကိုတိုက်ဖျက်ရေးအတွက်တန်တရားရှိသူတွေကိုတိကျခွဲထုတ်ထားတာနဲ့ခရီးသွားလာမှုကန့်သတ်တာတွေကို CDC ကဆောင်ရွက်နေပါတယ်ဒါပေမဲ့တဖြည်းဖြည်းနဲ့ဗိုင်းရပ်စ်ပိုးအမေရိကန်ထဲမှာကူးစက်ပြန့်နှံ့လာရင်တော့အဲ့ဒီကြိုတင်ကာကွယ်တဲ့နည်းလမ်းတွေကိုပြောင်းလဲလှုပ်ဆောင်ကောင်းလှုပ်ဆောင်မယ်လို့ဆိုပါတယ်
နောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကိုစစ်ဆေးနိုင်စွမ်းရှိပေမဲ့ယောဂါကူးစက်မှုရှိတယ်ဆိုတာမျိုးအတိပေးအကြောင်းကြားတာမရှိတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဗီဒီယိုကိုပြောပါတယ်ယောဂါကူးစက်လာခဲ့ရင်ကာကွယ်နိုင်စွမ်းရှိပါမလားဆိုတာကိုနိုင်ငံတကာကစိုးရိမ်နေချိန်မှာပြောဆိုလိုက်တာပါနောက်ကိုရီးယားမှာစက္ကရာပစ္စည်းတွေဓာတ်ခွဲခန်းပညာရှင်တွေနဲ့ WHO ကပြီးခဲ့တဲ့နှစ်ထဲဟောင်ကောင်ကဓာတ်ခွဲခန်းတစ်ခုမှာတုတ်ခွေးယောဂါစမ်းသပ်နည်းကိုလေ့ကျင့်သင်ကြားပေးထားတဲ့ကျွမ်းကျင်သူတွေလည်းရှိတဲ့ကြောင်းစစ်ဆွေးနိုင်စွမ်းရှိတယ်လို့ WHO ဌာနကိုယ်စားဒေါက်တာအက်ဒွန်းဆနေဇာဆယ်ဗာကဗီဒီယိုကိုပြောပါတယ်မြန်မာကိုရီးယားကတောင်းခံခဲ့တဲ့အတွက်တခွဲကန်းသုံးပစ္စည်းတွေနဲ့အကောက်အွယ်ဝတ်စုံတွေကိုပြေပို့ထားတဲ့ကြောင်းလဲပြောဆိုရတာပါ။တောက်ချနေ့ထိထုတ်ပြန်ထားတဲ့စီးရင်အရသေဆုံးသူ1400နီးပါးနဲ့ကူးစက်သူ6000ကျော်ထိရှိနေတဲ့ virus flow and ကိုကာကွယ်ဖို့တရုတ်နိုင်ငံရဲ့အင်းနီချင်းမြန်မာကိုရီးယားကတော့ပြင်ပကဘာနဲ့အဆက်အသွယ်အားလုံးလူလူကိုပြတ်တောက်ထားပါတယ်။နိုင်ငံတော်ရပ်တည်ရှင်သန်ရေးကိစ္စဖြစ်သတ်မှတ်ပြီးနိုင်ငံသားခီးသွားတွေအင်းနီချင်းနိုင်ငံတွေနဲ့ရထားတွေလေရင်ခီးစင်တွေကိုလည်းရပ်ဆိုင်ထားပြီးရောက်လာတဲ့နိုင်ငံသားအားလုံးကိုလည်းရပ်ပေါင်း30တည်ထောင်ခွဲထားပြီးစောင့်ကြည့်စစ်ဆေးနေတာပါနိုင်ငံတွင်းဝင်လာတဲ့ခီးသွား140တရားမှာပြားနာတဲ့လက္ခဏာတွေ့ရတဲ့အတွက်စစ်ဆေးရမှာကူးစက်မှုမရှိတာတွေ့ခဲ့ရတဲ့အကြောင်းလဲမြက်ကိုရီးယားပြည်သူ့ကျန်းမာရေးဌာနရဲ့ကိငဏန်းတွေကိုကူကပြီး WHO ကဗီဒီယိုကိုပြောပါတယ်မြက်ကိုရီးယားရဲ့တည်ဝင်ကိငဏန်းတွေအရ2019ဒီဇင်ဘာ30ရက်နေ့ကနေဖေဖော်ဝါရီလ9ရက်2020ပြည့်နှစ်တိခီးစွာစုစုပေါင်း8281ယောက်ဝင်ရောက်ခဲ့တာပါဒါပေမဲ့လည်းနိုင်ငံတွင်းမှာရောက်နေသူတွေကိုပါစမ်းသပ်စစ်ဆေးတာမျိုးတွေရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တာကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရိုဟင်ဂျာဒုက္ခသည်48ယောက်ကိုပင်လယ်ပြင်တွင်မြန်မာရေတပ်ကဖမ်းဆီးမိခဲ့တယ်လို့မြန်မာအာဏာပိုင်ကတောက်ချာနေမှာပြောပါတယ်။ဒါဟာရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြပြီးရိုဟင်ဂျာဒုက္ခသည်စခန်းတွေအတွင်းကနေထွက်ပြေးဖို့ကြိုးစားစဉ်နောက်ဆုံးဖမ်းဆီးရမိခြင်းလည်းဖြစ်ပါတယ်။ဒီဒုက္ခသည်တွေဘယ်နေရာကနေထွက်ခွာလာတယ်ဆိုတာအတိအကျမသိရသေးပေမဲ့သူတို့ဟာရိုဟင်ဂျာဒုက္ခသည်တွေအများစုရောက်ရှိနေရာမလေးရှားဒါမှမဟုတ်အင်ဒိုနီးရှားနိုင်ငံဘက်ကိုဥတီသွားနေကြတာလို့ယူဆရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကကြက်သိနေတဲ့ဒုက္ခသည်စခန်းတွေနဲ့ဖိနှိပ်ချုပ်ချယ်မှုတွေများလာတဲ့ရခိုင်ပြည်နယ်တို့ကနေထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအသက်ဆုံးပြီးရေကြောင်းလမ်းကတဆင့်ထွက်ပြေးနေကြတာပါ။လူကုန်ကူးသူ9ဦးအပါအဝင်ရိုဟင်ဂျာအမျိုးသားအမျိုးသမီး48ဦးကိုပင်လယ်ပြင်အတွင်းဗုဒ္ဓဟူးနေ့ကဖမ်းဆီးမိခဲ့တာလို့မြန်မာဒေသခံအရာရှိတွေက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်း2019ခုနှစ်ကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်9သိန်းကျော်ထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကခန့်မှန်းထားကြတာပါ။ရိုဟင်ဂျာလို့ခေါ်တာကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီလူတွေနေရပြန်နိုင်ရေးအတွက်ဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပြီးဖြစ်တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောပါတယ်။
ဒီခေတ်ပြည်နယ်ကလင်းနက်ကိုင်ပရိပခတ်တွေအတွင်းကျောင်းသားရွယ်ကလေးငယ်တွေထိခိုက်ဒဏ်ရာရတဲ့ဖြစ်နေကြုံရတဲ့ပေါ်နိုင်ငံတကာဖွဲ့စည်းရေးနဲ့သံတမန်တွေရဲ့ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေပါတယ် မြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ကိုင်ဖွဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်ခဲ့တဲ့ဗိုလ်စီတော်မြို့နယ်မှာကြာသာပြင်းတွေတုန်းကလက်လက်ကြီးကြီးကျရောက်ခဲ့ရကမူလာတိုင်းကျောင်းသားကလေးငယ်အများပြားဒဏ်ရာရခဲ့တဲ့ပုံစိန်ကောင်းဖြစ်ရတဲ့အကြောင်းကုလသမဂ္ဂကလေးမြတ်ရဲ့ဘုံဝေဖွဲ့ UNICEF ကတောက်ချန်နေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တိုက်ပွဲပြင်းထန်လာရကကလေးငယ်တွေသေဆုံးဒဏ်ရာရမှုတွေကြောက်ခမလေးလေးမြင့်တက်လာနေတဲ့သတင်းတွေပေါ်အလွန်အမင်းစိုးရိမ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။လက်နက်ကံပြုတ်ကတ်တွေအတွင်းစာသင်ကျောင်းနဲ့ကလေးတွေကိုအကောက်အွယ်ပေးဖို့လည်းတိုက်တွန်းခဲ့တာပါ။ပူစီတော်မြို့နယ်အတွင်းနေမြေလူညွေးဆောင်နေတဲ့စစ်ကြောင်းတစ်ခုကိုချုံကိုတွက်ခဲ့တဲ့ရခိုင်လက်နက်ကင်တပ်ဖွဲ့အေအေကပြစ်ခတ်တဲ့လက်နက်ကြီးချီဟာခမီးကျောင်းကြီးရွာမှာရှိတဲ့မူလာတန်းကျောင်းကိုထိမှန်ရကကျောင်းသား14ယောက်ကျောင်းသူ6ယောက်တို့ကိုထိမှန်ခဲ့တဲ့အကြောင်းတပ်မတော်ကကြာသာပြင်းနေမှာသတင်းထုတ်ပြန်ထားတာပါ။အေအေဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ပူစီတော်မြို့နယ်မှာဆော်ပင်ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းအထိတ်အကြီးအဆုံးများပြားခဲ့တဲ့မြန်မာစစ်တပ်ကစစ်ဖက်နဲ့မဆိုင်တဲ့ပြစ်မှတ်တွေကိုပါပြစ်ခတ်ရကစာသင်ကျောင်းကိုထိမှန်တာဖြစ်တဲ့အကြောင်းဗီဒီယိုကိုပြောဆိုထားပါတယ်။ကလေးငယ်တွေထိခိုက်ဒဏ်ရာရမှုအတွက်မြန်မာနိုင်ငံခြေဆိုင်အမေရိကန်နဲ့ဗြိတိန်သံမကြီးတွေကလည်းစိုးရိမ်နေကြောင်းနဲ့ကလေးတွေကိုကာကွယ်ပေးဖို့ကြေညာချက်တွေအသီးသီးထုတ်ပြန်တိုက်တွန်းခဲ့တယ်လို့နိုင်ငံကပါရီတာဖွဲ့တစ်ခုဖြစ်တဲ့ Save the Children ကလည်းကလေးငယ်တွေကိုကာကွယ်ဆောက်ရှောက်ဖို့ဟာကျင့်ဝတ်အရာသာမကဥပဒေအရပါလိုက်နိုင်ရမယ့်တာဝန်တရားဖြစ်နေသတိပေးပြောဆိုထားပါတယ်။
အာဖဂန်တာလီဘန်နေနဲ့အမေရိကန်အစိုးရအကြမ်းကြတဲ့ခင်ကရရှိလိုက်တဲ့ယာယီအပြစ်ခတ်ရဆေးသဘောတူညီချက်ဟာမကြခင်မှာစတင်အသက်ဝင်တော့မှဖြစ်ကြောင်းနဲ့အဲ့ဒီသဘောတူညီချက်အရတာလီဘန်တို့အနေနဲ့အာဖဂန်နိုင်ငံတဝန်းကြီးမားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကို9ရက်ကြာရပ်တန့်ထားရမှာဖြစ်ကြောင်းအစ်စ်မြင့်အမေရိကန်ယာရှိတူကတောက်ကြနေမှာပြောပါရတယ်။အကြမ်းဖက်မှုလျှော့ချရေးသဘောတူညီချက်လို့အမည်ပေးထားတဲ့အဲ့ဒီယာယီသဘောတူညီချက်နဲ့ပတ်သက်လို့သမ္မတထရမ့်အစိုးရကအမည်မဖော်လို့တဲ့အရာရှိတူကရှာရှာပါပါအသေးစိတ်ပြောပြခဲ့တာဖြစ်ပါတယ်။သဘောတူညီချက်အရတာလီဘန်တို့အနေနဲ့လမ်းဘေးထောင်ပေါင်းအသေးခံတိုက်ခိုက်မှုအာဖဂန်နဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုဒုံးကျင်နဲ့တိုက်ခိုက်တာစတဲ့တိုက်ခိုက်မှုတွေကိုအာဖဂန်တဝမ်းပြုတ်လုခွင့်မရှိတော့ကြောင်းနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့အတူဂျာမနီနိုင်ငံမြူနစ်မြို့ကလုံခြုံရေးဆိုင်ရာဆွေးနွေးပွဲကိုရောက်နေတဲ့အဲ့ဒီအရာရှိကပြောပါတယ်တကယ်လို့တာလီဘန်တွေဘက်ကပေးထားတဲ့ကတိတိုင်လက်နာခဲ့မယ်ဆိုရင်အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေလွန်ခဲ့တဲ့တနေ့အတွင်းဆွေးနွေးခဲ့ကြတဲ့ကျယ်ပြန့်တဲ့ငြိမ်းချမ်းရေးကိုဥတည်တဲ့သဘောတူညီချက်ရနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဘယ်နှစ်ဆမယ်ဆိုတာအတိအကျအမေရိကန်အရာရှိကပြောဆိုခဲ့ခြင်းမရှိပေမဲ့တာလီဘန်တွေကတော့ဖေဖော်ဝါရီ22ရက်နေ့မှာစတင်မှာဖြစ်ကြောင်းနဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဖေဖော်ဝါရီ29ရက်နေ့မှာလက်မှတ်ထိုးမှာဖြစ်ကြောင်းပြောပါတယ်
။ရုရှားတရုတ်နဲ့အမေရိကန်နိုင်ငံတွေဟာကမ္ဘာလူညွေးရေးကိုချင်းချောက်နေတဲ့အကြောင်းမြူးနစ်မြို့မှာလူညွေးဆိုင်အညီအကံကျင်းပဖို့ရှိနေတဲ့အချိန်မှာပဲဂျာမန်သမ္မတဖရန့်ဝေါ်တာစတမီယာကသတိပေးပါရယ်ရုရှားနိုင်ငံဟာဥရောပတိုက်ခိုက်နေစက်ဒီမှာစစ်အင်အားသုံးပြီးနိုင်ငံရေးကစားနေတဲ့အကြောင်းဂျာမနီနိုင်ငံတောင်ပိုင်းမြူးနစ်မြို့ကဟိုတယ်မှာနိုင်ငံတကာခေါင်းဆောင်တွေစစ်ပတ်ဆိုင်ရာအရာရှိကြီးတွေနဲ့တပ်တမန်တွေတက်ရောက်လာတဲ့အခမ်းအနားမှာပြောဆိုလိုက်တာပါတရုတ်နိုင်ငံဟာဆိုရင်လည်းနိုင်ငံတကာဥပဒေတွေကိုသူ့ကျိုးစီးပွားမှာထိခိုက်တဲ့အပိုင်းတွေလောက်ကသာရွေးချယ်လက်ခံနေတယ်လို့ပြောပါရယ်ဥရောပရဲ့မဟာမိတ်အမေရိကန်ပြည်ထောင်စုကဆိုရင်လည်းလက်ရှိဆိုးရွားလက်ထက်မှာနိုင်ငံကတိုင်ဝမ်ဆိုတဲ့အယူဆကိုပြစ်ပယ်ထားတယ်ဆိုပြီးပြောဆိုသွားပါတယ
်စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်လင်ဦးတို့ကပြောပြပေးကြတာပါအခုသတင်းဆောင်မတွေဇက်တိုက်နာဆင်ကြပါမယ်တောက်ချန်နေတီတရားဝင်ထုတ်ပြန်တဲ့စီရင်ရကိုရိုနာဗိုင်းရပ်စ်ကြောင့်တကမ္ဘာလုံးတိုင်းတားရလူပေါင်း1400နီးပါးသေဆုံးခဲ့ရပြီဖြစ်ပါတယ်အများစုကတော့တရုတ်နိုင်ငံအတွင်းသေဆုံးခဲ့ကြရတာပါဒီယောဂါကိုကာကွယ်ဖို့ကမ္ဘာနိုင်ငံတွေဟာနိုင်ငံရဲ့ဝင်ပေါက်ထွက်ပေါက်တွေမှာယောဂါစောင့်ကြည့်စစ်ဆေးရေးတွေလှုပ်ဆောင်နေရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကကောက်ဆက်စ်ဘဇားတာဒေသဟာရိုဟင်ဂျာဒုက္ခသည်တွေထောင်ပေါင်းများစွာခိုလုံနေထိုင်ရဖြစ်သလိုတရုတ်နိုင်ငံအပါအဝင်နိုင်ငံစုံကအကူအညီပေးရေးဝန်ထမ်းတွေဝတ်ထွက်သွားလာနေတဲ့နေရာလည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးဘင်္ဂလားဒေ့ရှ်နိုင်ငံကဘယ်လိုလှုပ်ဆောင်နေပါသလဲ။ VOA သတင်းထောက်မွအဇမ်ဟူစိန်ရှာကီကကောက်ဆက်ပဇာကသတင်းပေးပို့ထားတာကိုတင်ပြပေးကြပါရခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဖြစ်ပေါ်တာဂုဏ်တိမရှိသေးဘူးလို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါရယ်။ဗိုင်းရပ်စ်ကူးစက်တာမရှိသေးပေမဲ့လည်းစိုးရိမ်စိတ်တွေကတော့ကူးစက်ပြန့်နှံ့လို့နေပါပြီ။ဘင်္ဂလားဒေ့ရှ်ရဲ့နယ်စပ်ဒေသလည်းဖြစ်အနည်းဆုံးဒုက္ခသည်3သိန်းခိုလုံရနေရာလည်းဖြစ်တဲ့ Cox's Bazaar မှာတော့ဂျိုတင်ကာကွယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေပြီဖြစ်ပါတယ်။ Roger ဒုက္ခသည်တွေအတွက်လက်တလောလှုပ်ဆောင်နေတဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာပါဝင်ကူညီဖို့ဒီဒေသကိုတရုတ်နိုင်ငံသားတွေအပါအဝင်နိုင်ငံစုံကလူတွေဝင်ထွက်သွားလာနေကြတာပါ။ ကောက်ဆက်ဘဇာဒုတိယကော်မရှင်နာမင်းကြီးကမယ်ဟူစိန်ကဝက်ပေါက်ထွက်ပေါက်တိုင်းမှာကိုရိုနာဗိုင်းရပ်စ်စောင့်ကြည့်စစ်ဆေးတာတွေလုပ်နေတယ်လို့ပြောပါတယ်
။ကောက်ဆက်ဘဇာရမ်ရီအေယာပို့တ်
အဲဆက်အပ်အချက်ကင်းပွိုင်းအတ်ကောက်ဆက်ဘဇာအေယာပို့တ်
ကောက်ဆက်ဘဇာလေးစိန်နဲ့တက်ခနက်ကုန်းလိုင်းအဝင်ဂိတ်မှာစစ်ဆေးစခန်းတွေကျွန်တော်တို့ချထားပါတယ်။တရုတ်နိုင်ငံသားတွေပါဝင်နိုင်ငံသားတွေကိုအထူးစောင့်ကြည့်စစ်ဆေးနေပါတယ်။ကျူတင်ပြင်ဆင်မှုတွေအားလုံးလည်းလုပ်ထားပါတယ်။
ဒါအပြင်ကောက်ဆက်ဘဇာခရိုင်ဆေးရုံမှာတည်တံ့လူနာဆောင်တွေနဲ့အခန်းငယ်စားတွေပြင်ဆင်ထားသလိုလူလူကျမ်းမာရေးပညာပေးလုပ်ငန်းတွေကိုလည်းလူတွေထူထပ်ရာရိုဟင်ဂျာစခန်းတွေမှာလှုပ်ဆောင်နေပြီလို့ဆရာဝန်ကြီးဘာဘူဘာရာမန်ကပြောပါတယ
်။ Rohingya refugee camp ကို
Health education is being provided at the Rohingya camp.
ရိုဟင်ဂျာစခန်းမှာကျမ်းမာရေးပညာပေးလုပ်ငန်းတွေလုပ်နေပါတယ်။ဗိုင်းရပ်စ်ကူးစက်မှုမရှိစေဖို့အစီအစဉ်အတော်များများကိုအကောင့်ထည့်ဖော်နေပါတယ်
။ကျန်းမာရေးဝန်ထမ်းတိုင်းကလောလောလတ်လတ်ပေးထားတဲ့အကြံပြုချက်တွေကတော့လက်တစ်ဖက်ကမကြာခဏတန့်စင်စေကြောပေးရလို့တကူရေးတန့်ရှင်းရေးအကြံပြုချက်တွေပဲဖြစ်ပါတယ်။2016-2019ခုနှစ်ကမြမတပ်မတော်ကရခိုင်ပြည်နယ်မြောက်ပိုင်းမှာနေပြည်တော်ရှင်းလင်းရေးစစ်တွဲချိန်အတွင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့သူရိုဟင်ဂျာဒုက္ခသည်အများစုဟာကောက်ဆက်ဘဇားဒေသမှခိုလုံနေထိုင်ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့ရိုဂျာအုံတုံးကိုလက်ခံခြင်းမရှိတဲ့မြန်မာအစိုးရတို့အကြားဒုက္ခသည်တွေနေရပြန်နိုင်ရေးသဘောတူညီချက်တွေအကြိမ်ကြိမ်ရယူခဲ့ပြီးမဲ့လည်းဒုက္ခသည်တွေဟာကောက်ဆက်ဘဇားဒေသမှာနေထိုင်နေကြရဆဲဖြစ်ပါတယ်ခင်ဗျာ
ချင်းပြည်နယ်ဘလောမြို့နယ်ထဲနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့အပြင်ပိုးပြီးပြင်းထန်လာနေတဲ့သတင်းတွေသိထားရပါတယ်ဒီတိုက်ပွဲတွေရော့သွားနိုင်ကြီးအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလားအဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါသလဲတိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြင်ပါသလဲစသဖြင့်အဖြစ်အခုလာမယ့်စနေညဒိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာဒိုင်းရိုက်ပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမချက်ပေးဆွေးနွေးလို့ရပါတယ်။တင့်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239238994 email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American Thai ရဲ့ဒိုင်းရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေမှာပါဝင်လို့လဲဆွေးနွေးနိုင်ပါတယ်ပါဝင်ဆွေးနွေးပါလို့လည်းတခါတည်းဖိတ်ခေါ်ပါရစေအခုတော့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတဲ့တရုတ်နိုင်ငံရဲ့ Valentine နေ့အခြေအနေကိုနားဆင်ကြည့်အောင်ပါကမ္ဘာတစ်လောနိုင်ငံတွေမှာချစ်သူများနေ့ Valentine's Day ကိုပျော်ပျော်ရွှင်ရွှင်ဆင်နွှဲနေတဲ့မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတဲ့တရုတ်နိုင်ငံမှာတော့ချစ်သူများနေ့တိုင်းလူစီလေးရှိတဲ့တရုတ်နိုင်ငံကစားတောက်ဆိုင်တွေအခက်ခဲတွေနဲ့ရင်ဆိုင်နေခဲ့ရပါတယ်။ AP သတင်းတပုတ်ကိုအခြေခံပြီးကိုညံဝင်းအောင်ကပြောပြမှာပါခင်ဗျာ
။ COVID-19 virus အန္တရာယ်ကြောင့်တရုတ်နိုင်ငံမြို့အတော်များများအသွားအလာပိတ်ဆို့ထားခြင်းစီးပွားရေးကိုထိခိုက်လာတာကြောင့်တရုတ်မျိုးကြီးအသီးသီးမှာဆိုင်ကွဲပေါင်းများစွာဖွင့်ပြီးကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေရောင်းချနေတဲ့ Moka Brothers စားတောက်ဆိုင်ကွဲတွေဟာလည်းဗာလင်တိုင်းချစ်သူများနေ့မှာအခက်အခဲတွေရင်ဆိုင်နေရပါတယ်။ယောဂါကူးစက်ခံရမှာဆိုလို့တရုတ်ပြည်သူတွေအိမ်ပြင်လုံးဝမထွက်ကြတော့ပဲအိမ်ထဲမှာပဲကိုယ်တိုင်ချက်ပြုတ်စားတောက်နေတာကြောင့်စားတောက်ဆိုင်တွေအကြီးအကျယ်ရောင်းအားကျကုန်ပါတယ်။ Moka Brothers ဆိုင်ွယ်တွေအပါအဝင်အခြားစားတောက်ဆိုင်နဲ့အရက်ဆိုင်ဘားတွေပါဝင်တဲ့ Mosto Group ကိုတည်ထောင်သူကိုလံဘီယာလူမျိုး Alex Molina ကအခြေအနေဟာစီမံခန့်ခွဲဖို့ခက်လာကြောင်းပြောပါတယ
် It's going to be devastating. It is a very very
အချင်းတွေကဆိုးရလာဖို့ပဲရှိပါတယ်။အရန်ခက်ခဲတဲ့အချင်းတွေကိုကျွန်တော်တို့ဖြတ်ကျော်နေရတာပါ။ဆိုးရဘက်ကတော့ထိန်းချုပ်နိုင်အောင်အကောင်းဆုံးလုပ်နေတယ်လို့တော့ထင်ပါတယ်။ဆိုးရကအကြံပေးထားတာတွေကိုရောထုတ်ပြန်တဲ့စီမင်းစည်းကမ်းတွေကိုပါလိုက်နာဖို့ကြိုးစားနေပါတယ်။အချင်းတွေကထိမနိုင်တိမ်မရဖြစ်နေလို့ပါ
။ကိုရိုနာဗိုင်းရပ်စ်ပြဿနာတက်နေပြီမဲ့ Moka Brothers ဆိုင်ွယ်9ခုတည်းက3ခုကတော့ဆက်ဖွင့်ထားသေးပါတချို့ဆိုင်တွေကိုတော့လုံးဝပိတ်ပြရဖို့များပြီးအ ਨੇ စုံအမေရိကန်ဒေါ်လာ 1.5 သန်းလောက်အရှုံးပေါ်မယ်လို့မိုလီနာကပြောပါတယ် Moka Brothers ဆိုင်ဝန်ထမ်းတွေကိုနိုင်ရီတိုင်းလိုလိုအဖျားရှိမရှိတိုင်ပေးပြီးအလို့ထဲမှာနှာခေါင်းစည်းနဲ့လက်အိတ်တွေဝတ်ထားရပါတယ်စပွဲတွေကိုမကြာခဏပိုးသတ်တယ်လို့လက်ကိုပိုးသတ်တဲ့ဆေးရည်ဘူးတွေဆိုင်မှာနေရာအနှံ့ထားပေးပါတယ်ပကံနေဆိုရင်လည်းတာမန်အချိန်တက်အရန်ပူတဲ့ရေနွေးနဲ့ဆေးကြောပါတယ် ဆိုင်မန်နေဂျာတူဦးဖြစ်တဲ့ချန်တီယန်ချန်ပြောတာက
အလုပ်ထဲကိုရောက်ပြီဆိုတာနဲ့စပိုးမူးတွေရောနောက်ပြီးကျန်တဲ့ဝန်ထမ်းတွေပါရောဂါပိုးကိုကာကွယ်ဖို့နှာခေါင်းစည်းတွေတက်ရပါတယ်လက်အိတ်တွေဆွရပါတယ်အတက်နိုင်ဆုံးကျမတို့တန့်ရှင်းအောင်နေရပါတယ်ရှင
်ရောင်းအားတွေကျသွားတယ်လို့အစားတောက်လိုက်ဖို့တဲ့ဆောင်ပန်းချန်ကပြောပါတယ
်今年的订单不是太多因为好多都不出来吃饭了然后
ဒီနေ့ဆန်းရီကရောင်းအားကျသွားတာပါတွေကအပြင်ထွက်မစားကြတော့ဘူးလေစားသောက်ဆိုင်အများစုကလည်းပိတ်ထားလိုက်ကြပါပြီအခုဆိုရင်အများသောအားဖြင့်စူပါမားကတ်တွေကသာမှာစားကြလို့ကျွန်တော်လိုက်ပို့နေရပါတယ်တချို့စားသောက်ဆိုင်တွေကလည်းမှာစားတာမျိုးတော့ရှိပါတယ
်လာမယ့်ဩဂုတ်လဟာတရုတ်နိုင်ငံမှာချစ်သူများအတွက်သတ်မှတ်ထားတဲ့ချီစီရိုးရာပွဲဖြစ်ပေမဲ့ဖေဖော်ဝါရီ14ကတော့တကမ္ဘာလုံးမှာဗာလင်တိုင်းနေ့အဖြစ်ကျင်းပကြပြီးဈေးဝယ်ထွက်တာစားသောက်ဆိုင်တွေသွားတာရုပ်ရှင်ကြည့်တာတွေလုပ်တတ်ကြပါတယ်ဒါပေမဲ့ဒီနှစ်ဗာလင်တိုင်းနေ့ကတော့ကိုရိုနာဗိုင်းရပ်စ်ရောဂါဆိုးကြောင့်အဲ့ဒီနေရာတွေဟာ၆ကပ်ကုန်ပါတယ်။ဟူဘေးပြည်နယ်အာနာပိုင်တွေကလည်းလူအများစုဝေးတက်တဲ့ရုပ်ရှင်ရုံတို့ကာရာအိုဂီတို့လိုနေရာတွေကိုပိတ်ထားဖို့အမိန့်ထုတ်ထားသလိုဗေကျင်းမြို့တော်မှာလည်းစားသောက်ဆိုင်တွေနဲ့အုပ်စုလိုက်ညစာပွဲအခမ်းအနားနဲ့လူမှုဝန်ဆောင်မှုပေးမယ့်နေရာတွေကိုပိတ်ပင်ထားပါတယ်ခင်ဗျာ
။ကိုညဝင်းအောင်တင်ပြသွားတာပါ။အခုတော့အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်ကသတင်းတပုတ်ကိုနားဆင်ရပါမယ်။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာအခြေချနေထိုင်နေကြတဲ့ရာနဲ့ချီတဲ့ဒုက္ခသည်တွေဖေဖော်ဝါရီလ13ရက်နေ့ကပြည်နယ်လွတ်တော်အဆောက်အဦကိုသွားပြီးအမေရိကန်မှာသူတို့ကိုလက်ခံနေထိုင်ခွင့်ပေးထားတဲ့အတွက်ကျေးဇူးတင်ကြောင်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့လူသစ်တွေကိုအသိအမှတ်ပြုတဲ့အနေနဲ့ဒုက္ခသည်များကူညီရေးအေဂျင်စီများမဟာမိတ်အဖွဲ့ Coalition of Refugee Service Agencies ကဒီစုဝေးဆန္ဒဖော်ထုတ်ပွဲကိုဥဆောင်ကျင်းပခဲ့တာဖြစ်ပါတယ်အထူးသဖြင့်တော့ဂျော်ဂျီယာပြည်နယ်ကိုရောက်လာကြတဲ့ဒုက္ခသည်တွေကိုဂုဏ်ပြုတဲ့အခမ်းအနားဖြစ်ကြောင်း Friends of Refugees ဒုက္ခသည်များရဲ့မိတ်ဆွေအဖွဲ့အစည်းကညွှန်ကြားရေးမှူးတူဦးဖြစ်သူ Jim Neal ကပြောပါတယ
် We have people here from literally around the world from the Middle East, Syria, Iran, Iraq, Afghanistan we have people from
ကျွန်တော်တို့ပြည်နယ်မှာတကယ်ကိုတစ်ကမ္ဘာလုံးကလူတွေအခြေချနေထိုင်နေကြတာပါမြန်မာ၊နီပေါ၊ဘူတန်၊အာဖဂန်နစ္စတန်တို့အပြင်အရှိအလေပိုင်းကဆီးရီးယား၊အီရန်၊အီရတ်နဲ့အာဖရိကတိုက်ကဆိုရင်ဆိုမာလီယား၊ဆူဒန်၊တောင်ဆူဒန်၊ကွန်ဂို၊ရဝန္ဒါစသဖြင့်နိုင်ငံပေါင်းစုံကရောက်နေကြတာပ
ါဒုက္ခသည်တွေဟာခက်ခဲတဲ့ဘဝအခြေအနေတွေကိုဖြတ်သန်းခဲ့ကြရတာကြောင့်ခံနိုင်ရည်ရှိကြတယ်လို့လည်းသူကဆက်ပြောပါတယ
် The challenges they face are just adjusting to a new culture and a new way of life that where they don't particularly have
သူတို့ရင်ဆိုင်ရတဲ့အစဉ်ကုန်မှုတွေကနေမြေသစ်မှာယဉ်ကျေးမှုအသစ်နဲ့တွေ့ကြုံရတဲ့အပြင်ဘာသာစကားအခက်အခဲတွေလည်းရှိနေပါတယ်။ဒါပေမဲ့ဒီကိုရွှေပြောင်းအခြေချနေထိုင်သူတွေကတော့6လအတွင်းမှာ6ချောက်ပေါ်ကိုရက်တည်နိုင်အောင်လုပ်နိုင်ကြတာတွေ့ရပါတယ်။ဒါကြောင့်သူတို့ဟာအင်မတန်ကိုခံနိုင်ရည်ရှိတဲ့သူတွေလို့ဆိုရမှာပါ။သူတို့ဒီကိုရောက်မလာခင်မှာလည်းအသေးချာစစ်ဆေးမေးမြန်းခံခဲ့ရတာကြောင့်ရောက်လာတာနဲ့ကြက်သားဆက်ယုံ၊ကွန်ပစ္စည်းထုတ်လုပ်ဖြန့်ချီမှု၊ခရီးသွားလုပ်ငန်းစတဲ့ဂျော်ဂျီယာပြည်နယ်ကအရေးပါဆုံးလုပ်ငန်းနယ်ပယ်တွေမှာချက်ချင်းတန်းဝင်ပြီးလုပ်နိုင်ကြပါတယ်။
ဒုက္ခသည်တွေဟာအများသောအားဖြင့်သူတို့အတွက်နေရေးထိုင်ရေးအဆင်ပြေပြီးဒေသခံတွေကသူတို့အပေါ်ညူဆူခြင်းမရှိတဲ့ဒေသတွေမှာရွှေ့ပြောင်းအခြေချနေထိုင်လေးရှိကြောင်းအမျိုးသမီးဒုက္ခသည်များကွန်ရက်အဖွဲ့ကညွှန်ကြားရေးမှူးဆူရှမာဘာရာကုတီကပြောပါတယ
် So where the refugees are settled in Georgia like Clarkston and cities around Clarkston
ဂျော်ဂျီယာပြည်နယ်မှာဆိုရင်ဒုက္ခသည်တွေကသူတို့အတွက်အဆင်ပြေတဲ့ Clarkston မြို့အဲ့မြို့နယ်နေဆက်ရာနေရာတွေမှာဒုက္ခသည်တွေအခြေချနေထိုင်ကြတာများပါတယ်ပြီးတော့အဲ့နေရာတွေမှာအလုတ်ကိုင်းရှာပေးမဲ့အဖွဲ့အစည်းတွေလည်းအသေးစားရှိနေတယ်လေ။လုံးလုံးစင်မှာတော့ဗဟိုအစိုးရက policy တွေအမျိုးမျိုးထွက်လာနေတယ်ဆိုတော့နည်းနည်းရှုပ်ထွေးမှုတွေရှိနေပေမဲ့ဟိုအကြမ်းမြင်းအဖြစ်ဆိုရင်တော့ဒုက္ခသည်တွေကဒီမှာအဆင်ပြေကြတယ်လို့ပြောလို့ရပါတယ်
။ပြည်내အစိုးရတွေအနေနဲ့ဒုက္ခသည်တွေကိုလက်မခံကြဖို့တမရထရမ်ကတမရအမိန့်ထုတ်ပြန်လိုက်တဲ့အပေါ်တရားရုံးကကြားဝင်ပြီးအဲ့ဒီတမရအမိန့်ကိုဟန်တားတဲ့ကိစ္စကိုတမရထရမ်အစိုးရကအယူခံဝင်နေတဲ့အချိန်မှာအခုလိုဒုက္ခသည်တွေစုဝေးပြီးဆန္ဒဖော်ထုတ်တဲ့အခမ်းအနားကိုကျင်းပတာပါတရားရုံးရဲ့ဆုံးဖြတ်ချက်ဟာယုတ်တိမရှိတဲ့လောက်ရဖြစ်ကြောင်းတမရအင်ဂျီရောကပြီးခဲ့တဲ့လအတွင်းပြောကြားခဲ့ပြီးဒုက္ခသည်တွေအခြေချနေထိုင်ရေးဆိုင်ရာကိစ္စတွေမှာတမရကဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ဒုက္ခသည်များဆိုင်ရာဥပဒေမှာလွတ်တော်ကပြဋ္ဌာန်းထားကြောင်းပြောပါတယ်တမရထရမ်ကပြီးခဲ့တဲ့ဇန်နဝါရီလတုန်းကပဲမြန်မာအပါအဝင်အာဖရိကနဲ့အရှေ့အလယ်ပိုင်းကနိုင်ငံတချို့ကလူတွေအပေါ်ပြည်ဝင်ခွင့်ကတ်တက်တဲ့သမရအမိန့်ကိုထုတ်ပြန်ခဲ့တာကြောင့်အဲ့ဒီကတ်တက်ခံရတဲ့နိုင်ငံတွေကအမေရိကန်ကိုလာဖို့ပြည်ဝင်ခွင့်ဗီဇာအခက်အခဲရှိစေတာအပြင်အမေရိကန်မှာရောက်နေပြီးသူတွေအနေနဲ့မိသားစုဝင်တွေကိုခေါ်ယူရေးမှာလည်းအခက်အခဲရှိစေနိုင်တာကြောင့်
ဒုက္ခသည်တွေအကြဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်ခင်ဗျာ
ကိုဇော်ဝဲလိုင်းတင်ပြသွားတာပါအခုတော့မြမနိုင်ငံရေးသတင်းတပုတ်ကိုဆက်လက်တင်ပြခြင်းပါတယ်စိတ်ကမ်းမြို့နယ်ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်မဲဆန္ဒနယ်ကိုဖျက်သိမ်းပြီးတခြားမြို့နယ်တစ်ခုထဲပေါင်းထည့်လိုက်တာဟာရွေးကောက်ပွဲနှိကလာခြင်းမတမာတဲ့လုပ်ရအဖြစ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဆက်ဆွဲလိုက်ပါတယ် NLD ပါတီဘက်ကတော့ဒီဆက်ဆွဲချက်ကိုညှင်းဆိုပါတယ်နိုင်ငံရေးအကျိုးများရခြင်းလို့ဒီလိုလုပ်တာဆိုရင်မကောင်းဘူးလို့ဝေဖန်သူတွေရှိသလိုအားလုံးအညီအမျှလို့တင်တယ်လို့ထောက်ပြသူတွေလည်းရှိပါတယ်ဒီအကြောင်း VOA သတင်းတောက်အမေခါကဆက်ပြောပြပါမယ်ခင်ဗျာ
ပြီးခဲ့တဲ့ဇန်နဝါရီ31ရက်နေ့ကပြုလုပ်တဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာရန်ကုန်တိုင်းဒေသကြီးအတွင်းကမြို့နယ်ရက်ကွက်တွေကိုတိုးချဲ့ပြင်ဆင်ဖွဲ့စည်းတာပယ်ဖြတ်တာတွေထဲမှာအရင်အနောက်ပိုင်းခရိုင်တွေမှာရှိနေတဲ့စိတ်ကမ်းမြို့နယ်ကိုပယ်ဖြတ်လိုက်ကြောင်းကြေညာခဲ့တာပါဒီပယ်ဖြတ်လိုက်တဲ့စိတ်ကမ်းမြို့နယ်မှာမဲပေးနိုင်တဲ့လူဦးရေကခန့်မှန်းကြီး1300လောက်ရှိတယ်လို့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးတင်မောင်အေးက VOE ကိုပြောပါတယ်
။ရန်ကုန်မြို့နယ်ဒေသကြီးရောက်သွားမဲ့စစ်တမ်းမြို့နယ်ရဲ့မဲဆန္ဒရှင်389ယောက်ရှိတယ်။ဗိုလ်ထောင်မြို့နယ်ကရောက်သွားမဲ့မဲဆန္ဒရှင်ကတော့990ယောက်ရှိတယ
်။အရင်ရွေးကောက်ပွဲတွေမှာမဲဆန္ဒနဲ့အမှတ်၁မော်တင်ယာယီဈေးရက်ကွက်ကိုရန်ကုန်အနောက်ပိုင်းခရိုင်ထဲမှာပါတဲ့လမ်းမတော်ထဲမှာထည့်သွင်းပြီးမဲဆန္ဒနဲ့အမှတ်၁ထဲပါတဲ့ရဲရိတ်တာရက်ကွက်နဲ့စိတ်ကမ်းမိသားစုရိတ်တာရက်ကွက်ကိုတော့ရန်ကုန်ရှေးပိုင်းခရိုင်ဘူတောင်နဲ့ထည့်လိုက်တာဖြစ်တယ်လို့ကော်မရှင်ကပြောပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့သူတို့အမာခံနယ်မြေတစ်ခုကိုရွေးကောက်ပွဲနီးလာချိန်မှာ NLD ပါတီဘက်ကပယ်ဖြတ်လို့လှုပ်ဆောင်တာလို့စွပ်စွဲထားပါတယ်။ခုလိုဖျက်သိမ်းလိုက်တာမှာမြို့နယ်နေပြည်သူလူထုတွေမှာအခွင့်အရေးဆုံးရှုံးမှုတွေရှိတယ်လို့စိတ်ကမ်းမဲဆန္ဒနဲ့တကရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးစံကျော်ကထောက်ပြပါတယ်
။ဟုတ်တယ်မြို့နယ်တစ်ခုရဲ့ရပိုင်ကအခွင့်အရေးပေါ့မြို့နယ်ပြည်သူတွေနဲ့ရေနည်းကိစ္စတွေမှာတော့နည်းနည်းအားနည်းသွားတာပေါ့။ဒါကြီးရောရှိပါတယ်။မဲဆန္ဒရှင်တွေရဲ့ဆန္ဒလေးကျန်တဲ့တရားတော့ပေးကြမှာပဲ။ဒီကတော့ပြည်သူတွေကိုယ်စားလှုပ်လို့ကိုမဲဆန္ဒရှင်တွေကဝေးထားတာပဲ။သူတို့ကြိုက်ကြတယ်ပေးပါလိမ့်မယ်။
အခုလိုဝေဖန်နေတာတွေကအခြေမြင့်မရှိဘူးလို့ NLD ဘက်ကတော့တုံ့ပြန်ပြောဆိုထားပါတယ်။လူဦးရေတသိန်းပြည့်မှကိုယ်စားလှယ်နှစ်ဦးနေရာရရှိရာဖြစ်ပေမဲ့စိတ်ကမ်းမြို့နယ်ကတော့လူဦးရေထောင်ကနန်းလေးနဲ့ကိုယ်စားလှယ်နှစ်ယောက်ရနေတာဟာမျှတမှုမရှိတဲ့အတွက်အခုလိုပြင်ဆင်တာလို့လည်းရန်ကုန်တိုင်းအစိုးရအဖွဲ့ဘက်ကဆိုထားပါတယ်။ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်ရန်ကုန်စောင့်ကြည့်ရေးအဖွဲ့တီထောင်သူတဦးလည်းဖြစ်တဲ့ဒေါက်တာညိုညိုတင်းကတော့ဒါနဲ့ပတ်သက်လို့အခုလိုတုံ့တက်သွားပါတယ်
။အဲ့လိုမျိုးပေါင်းတာတို့ဆိုတာကအဲ့ဒီနယ်မြေမှာနေတဲ့ပြည်သူလူထုရဲ့ဆန္ဒသဘောထားအရင်းကြီးဒါပြည်သူလူထုရဲ့သဘောထားကိုရှင်းရှင်းလင်းလင်းပြပြသားသားယူဖို့လိုတယ်ပေါ့။ကိုရုပ်ောက်ပွဲအောင်နိုင်ရေးနောက်ကိုရှိရွယ်ပြီးတော့မဲဆန္ဒနယ်ကိုစုစည်းတာတို့ပြင်ဆင်တာမျိုးမျိုးလုပ်တာဟာလုပ်တယ်ဆိုရင်တော့အတီတို့ကလေအမပြေချင်ပေါ့တည်း
Space ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆိုင်းရဲကျော်စွာမြင့်ကလည်းခုလိုလှုပ်ဆောင်တာကိုသဘောမကျပါဘူ
းအုပ်ချုပ်ရေးပိုင်းဆိုင်ရာရဲ့ဘလို့စဉ်းစားကြလည်းမကြည့်တော့အဲအကြံပြုချက်ကကျွန်တော်မဲဆန္ဒနဲ့ရတနေနေညီဖို့လိုတယ်ဒါကကျွန်တော်တို့စစ်ကမ်းထူရဖြစ်တဲ့ပြဿနာမဟုတ်ဘူးတကယ်တော့ကိုကိုကျွန်းဆိုတဲ့လူကနေထောင်လောက်ပဲရှိတယ်ဒါတော့ကကျွန်တော်တို့ကရားပြည်မှာရှိတဲ့မဲဆယ်ရုပ်ပေါ်ဆိုလူက1000အလောက်ပဲရှိတယ်သဘောကတော့ကြာတင်းလို့ပဲချက်တယ်ဆိုလို့ရှင်အားရပါပဲချက်တယ်သဘောဖြစ်နေရဘူးဒီမှာနိုင်ငံမှာရှိတဲ့လူကြီးတွေကိုတုံးကဒီတော့မဲဆန္ဒနဲ့330ဖြစ်အောင်သူအတက်နဲ့တည်းကချိုးစားပြီးတော့ကျွန်တော်မဲဆန္ဒနဲ့ကြီးဆွဲဖို့လိုတယ်။ဒါမှဒီလူလူနေနေမဲပေးရခါမှာသူတို့ရဲ့ကြိုးရဲ့မဲပေးပိုင်ခွင့်ရဲ့အရှိသေးဟာနဲ့မဲတပြားချင်းစီတန်ဖိုးကညီမြနေမယ်။ဘယ်လိုလိုစင်မှာတော့ကျွန်တော်မညီမြအောင
်။ပြီးခဲ့တဲ့2018နိုဝင်ဘာမှာကျင်းပခဲ့တဲ့ဂျားပြတ်ရွေးကောက်ပွဲမှာစိတ်ကမ်းမဲဆန္ဒနဲ့အတွက်ပါတီစုံကကိုယ်စားလှယ်လောင်း6ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့ NLD ပါတီဘက်ကမဲရှုံနိုင်ခဲ့သလို2019ခုနှစ်မတ်လမှာပြုလုပ်ခဲ့တဲ့ရန်ကုန်မြို့တော်စီပင်တရားရေးရွေးကောက်ပွဲမှာလည်း NLD ပါတီဘက်ကစိတ်ကမ်းမြို့နယ်တစ်ခုတည်းကိုရှုံနိုင်ခဲ့ပါတယ်ရှင်
။မမေခရဲ့သတင်းပြပချက်ဖြစ်ပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်စာအစီအစဉ်တွေကိုလိုင်းတိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1905ကနေလည်းတိုးချဲ့နားဆင်နိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာအမျိုးသမီးကန်တာသုဒ္ဓဆုံလွင့်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုနားဆင်နိုင်ပါပါခင်ဗျာ
။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါတောတရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ View American တန်ကစနေနေ့မနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နိုင်အထိတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 32 40 48တို့အပြင် line meter 190 kHz 1905ကပါတို့ချက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မျိုးသမီးကန္တာနဲ့သုတဆုံလင် American တခွင်ကိုနားဆင်ကြရမှာဖြစ်ပြီးတိတ်ပနဲ့ဤပညာကန္တာမှာလည်းအခုလိုနားဆင်ရမှာဖြစ်ပါတယ
်ဒီနေ့ဘက်မှာရှိနေတဲ့နေရောင်ခြည်ကိုအသုံးပြုပြီးတော့မှ taxi တုံးစရာမလိုဘဲနဲ့ရင်းကောင်းရင်းရလဲတော်တော်များများထိတုံးရပါတယ်ယူရီးယားမှာဆိုရင်ဘယ်လောက်ထိကျွန်တော်တွေးခဲ့ဆိုရင်ရင်းကောင်း650ကျော်ထိတုံးတာလေမှန်ဆက်ယူနေရစားတုံးတာ
Gold Green မြန်မာ Solar Swine Company တည်ထောင်သူ Engineer ဦးမိုးဟိန်းနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာဖြစ်ပါတယ်ဒီလိုအစီအစဉ်တွေကအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ရအောင်ပါ New York မြို့ရဲဌာန NYPD မှာရင်းစည်းကမ်းထိန်းသိမ်းရေးရာရှိဖြစ်တာဝန်ထမ်းဆောင်နေတဲ့မတ်လှလဆန်ဟာစေကျော်တက်ရွယ်သမီးငယ်နဲ့အတူမလေးရှားနိုင်ငံကတဆင့်ဒုက္ခသည်နေရာချတာရေးအစီအစဉ်နဲ့ American ကိုလာရောက်ခဲ့သူတူဖြစ်ပါတယ်ဒီမှာငါကမာရုံးကအင်္ဂလိပ်စာပြဆရာမဖြစ်ခဲ့သူမတ်လှလဆန်ဟာအမေရိကန်ပြည်တော်စုမှာရဲတပ်ဖွဲ့ဝင်ဖြစ်လာတဲ့အထိကြိုးစားအားထုတ်မှုနဲ့စိတ်ခေါ်မှုတွေအကြောင်းမတ်စုမွန်ကဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာပြန်လည်တင်ဆက်ပေးပါမယ်ခင်ဗျာ
ဟုတ်ကဲ့မလလဆန်ကိုအဓိကမေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုကိုမလေးရှားနိုင်ငံကနေတဆင့်ပေါ့နော်ပြောင်းရွှေ့ရောက်ရှိလာတဲ့အချိန်မှာဒီမရောက်လာခင်မှာရောကြိုတင်ပြင်ဆင်မှုတွေဘာတွေလုပ်ခဲ့လဲနောက်ပြီးတော့ဘာကြောင့်ဒီနယူးယောက်မြို့ကိုရောရွေးချယ်ပြစ်ခဲ့လဲနောက်ပြီးတော့ဒီရောက်ရှိလာတဲ့အတွေ့အကြုံအသစ်တွေပေါ်မှာပေါ့နော်ဘယ်လိုများရင်ဆိုင်ဖြတ်တန်းခဲ့လဲအဲ့ဒါလေးအရင်ရှင်းပြပေးပါရှင်
အာဟုတ်ကဲ့အာအမအနေနဲ့မလေးရှားမှာတော့ဒီအမတို့လာတာ refugee status နဲ့လာတာ哦အဲ့တော့ refugee တမားတွေတက်လို့ရတဲ့အကြောင်းတစ်ခုမှာသမီးလေးကိုတော့အမအကြောင်းတက်ခိုင်းခဲ့တယ်။ဖိတ်တက်ရေးပိုင်းမှာတော့အမကိုအမပြင်ဆင်ခဲ့တယ်။ဘာဖြစ်ဆိုဟိုရင်ဆိုင်ရမယ့်ဟာတွေကဘယ်လိုကြုံတွေ့လာမလဲ။နောက်အမစိတ်တက်ခိုင်းပြီးသားလူတယောက်ဖြစ်တဲ့အတွက်ကြောင့်အမအတွက်ကတော့တိတ်ပြီးတော့ပြင်ဆင်မှုမလုပ်ခဲ့ဘူး။အဲနယူးယောက်ကိုဘာကြောင့်အမရွေးချယ်ခဲ့ရလဲဆိုရင်အာအမရဲ့ငယ်ဘဝကတည်းကအမနယူးယောက်ကိုအရင်လာချင်တဲ့လူတယောက်။အဲအဲ့လိုမျိုးဆိုတော့အမနယူးယောက်ကိုရွေးချယ်တယ်။အမတို့မလေးရှားမှာဆိုရင်တခြား state တွေကိုပဲဒီ refugee တွေကသွားကြတယ်။ဒါပေမဲ့အမတယောက်ထဲသားရင်းခေါင်းမစားနဲ့အမနယူးယောက်ကိုလာခဲ့တယ်ပေါ့နော်။အာနယူးယောက်ရောက်ရောက်ချင်းဒီ long island မှာအမတို့အတိဟောင်းအိမ်မှာအမတို့တာမင်းများနှစ်ပတ်နေခဲ့တယ်။အဲ့ဒီမှာလည်းအဲ့အတိဟောင်းကအမတို့တာမင်းများကိုတောင်းတင်มาဆိုးလို့ညံ့ညံ့ပြောင်းစီခြင်းနဲ့အဲ့အဲ့ဒါတော့အမရဲ့ပထမဦးဆုံးအမခံစားရတဲ့ဟာပေါ့။အမတို့ကဒီ queens မှာပေါ့နော်။အခန်းလေးတစ်ခန်းကိုအမတို့စနှားလိုက်တယ်ပေါ့ညီမရဲ့။ပထမဦးဆုံးရင်ဆိုင်ရတော့နေရာဒေသပေါ့နော်အဲနေရာအတွားအလာအရင်အခက်ခဲရှိရအမတို့မသိဘူးမသိရခါကျတော့အမတို့မှာဘယ်ရာမစိုးသွားခြင်းနေပုံကိုအသုံးပြုပြီးအမတို့နေရာသွားရတယ်အစိုးရဌာနဆိုင်ရာအမတို့ဒီ settlement plan အတွက်အမတို့သွားရတယ်အဲအဲ့လိုမျိုးလေးတွေပေါ့နော်ပြီးတော့အမရောက်ရောက်ချင်းဒီအမဝါပါမယ့်အရင်ရတယ်ဝါပါမယ့်ရတော့အမကစပြီးတော့အလုပ်လျှောက်ရတာပေါ့အဲ့ဒီအဲ general worker ပေါ့ညီမရေအမအရင်တော့မလုပ်ခဲ့ဘူးတဲ့အလုပ်ကြောင်အမလုပ်ခ ဖြစ်ရတယ်ပေါ့နော
်အခုကဒီမလလဆန်ကအခုဆိုလို့ရှိရင်နယူးယောက်မြို့ရဲ့ NYPD ပေါ့နော်ဒီရဲအရာရှိတဦးအနေနဲ့အဲ့ထဲမှာမှာရင်းစည်းကမ်းထိန်းသိမ်းရေးအရာရှိအဖြစ်နဲ့လက်ရှိတာဝန်ထမ်းဆောင်နေပြီဆိုတဲ့ခါကျတော့ဘာကြောင့်ဒီအလုပ်ကိုရွေးချယ်ဖြစ်ခဲ့လဲပေါ့နော်နောက်ပြီးတော့ဒီအလုပ်မှာရောဘလို့စိန်ခေါ်မှုဖြတ်တန်းမှုတွေရှိခဲ့ပါလဲအဲ့ဒါလေးနည်းနည်းပြောပြပေးပါ
ငါအစိုးရအလုပ်တစ်ခုရှောင်မှဖြစ်နေဘာလို့ဆိုတာအမရဲ့ရေရှည်ဟိုပင်စင်ဟို retirement plan အတွက်ပေါ့နော်စဉ်းစားရအမစာတိုက်ရှိတယ် NYPD ရှိတယ်ဒါနဲ့အမစာတိုက်အလုပ်ကိုမရွေးချယ်ပေးနဲ့ NYPD အလုပ်ကိုအမရွေးချယ်တယ်ဘာလို့ဆိုတော့အမကလည်းကလေးဘွားကလေးကဒီရုပ်ရှင်ကြည့်ရင် action movie တွေကြည့်ရခါမှာ NYPD ကိုအမအရင်စိတ်ဝင်စားတယ်အဲ့တော့အမနေပြီးတော့ NYPD ဒီ website ထဲကိုအမဝင်လိုက်တယ်ဝင်လဲဝင်ပြီးရခါကျတော့အမစာမွေးတို့တွေစာမွေးဖြေရတယ်အဲ့ဒီအလုပ်ရဖို့အတွက်ကိုအမစာမွေးဖြေရတာအဲ့တော့စာမွေးအတွက်အမ appointment ယူတယ်စာကိုလေ့လာတယ်စာမွေးဝင်ဖြေလိုက်တယ်ဒီစာမွေးဖြေရမယ့်ရက်ကိုအမစာမွေးဝင်ဖြေလိုက်တော့အမအောင်သွားတယ်ဆိုပါတော့စာမွေးအောင်ပြီးတော့သူတို့တွေကအမကို physical test တွေဘာတွေအဲ့လိုမျိုးတွေပေါ့ processing တွေသူတို့လုပ်တယ်ပေါ့နော်အမရဲ့ background check up ပြီးအမဒီအလုပ်ရဖို့အတွက်ကိုအမတစ်နှစ်ကျော်စောင့်ရတယ်ပြီးတော့မှအားလုံးအမ pass ဖြစ်သွားတယ်အမရဲ့ဒီ psychological test ကနောက်ဆုံးပေါ့နော် psychological test ပါ pass ဖြစ်သွားပြီဆိုတော့မှသူတို့ကအမကိုဒီ police academy စက်ဖို့ဆိုပြီးတော့အမကိုသူကဖိတ်ခေါ်တယ်အဲ့တော့ police academy စက်တဲ့နေ့ကနေစပြီးတော့အမဒီ NYPD အလုပ်ကိုအမစရတယ်ဒါ training ကအမတို့ celebrate အမတက်ခဲ့ရတယ်ပြီးတော့ graduation အမဖြစ်တယ်အဲ graduation ပြီးတဲ့အခါကျတော့အမကလုပ်ငန်းခွင်ဝင်ရတယ်လုပ်ငန်းခွင်ကိုစပြီးဝင်ရတဲ့အခါမှာအကယ်ဒမီမှာသင်ခဲ့တာကအမတို့ကစတယ်လုပ်ငန်းခွင်ကကျတော့လက်တွေ့ဖြစ်သွားပြီအဲ့ဒီမှာအမပထမဦးဆုံးစပြီးရင်ဆိုင်ရတာလူတွေနဲ့ဆက်ဆံရတာကိုရင်ဆိုင်ရတယ်။ဒါပြီးတော့လူရဟိုလူမျိုးစုံကိုအမတွေ့ခဲ့ရတယ် aggressive ဖြစ်တဲ့လူရှိတယ်။အာဆဲဆိုတာတွေပေါ့ပထမဦးဆုံးအမအလုပ်ဝင်ဝင်ပြီးချင်းလုပ်ငန်းခွင်ဝင်ပြီးချင်းနှစ်ပတ်မှာအမရေနဲ့အပတ်ခံရတယ်အဲ့ဒီဥစ္စာအတွက်လည်းအဲ့ဒီလူကိုလည်းနှစ်ပတ်အကြာမှာဖမ်းမိသွားတယ်ပေါ့နော်သူကလည်းအမအဲ့ဒီလုပ်ငန်းဝင်စားဝင်ဝင်ချင်းမှာတော့အမညွန့်တဲ့စိတ်ကလေးတော့ရှိတယ်ဘာလို့လဲကြောက်ကြပေါ့နော်ကိုကဟိုလူကလည်းတေးတယ်လူကောင်ကလည်းတေးတယ်နောက်ဒီမှာရှိတဲ့လူကလူကောင်ကြီးတယ်အတန်ကြီးတွေကလည်းအကျယ်ကြီးတယ်အဲ့လိုမျိုးလေးဆိုပထမဦးဆုံးတစ်လမှာတော့အမနည်းနည်းလေးကိုကိုကို confidence မရှိသလိုလိုသိုးယွမှုလေးနဲ့အမရင်ဆိုင်ခဲ့ရတယ်အဲ့လူမျိုးစုံကိုအမတွေ့ရတဲ့ခါမှာနောက်ဆုံးတော့အမကိုအမဟို change လိုက်တာပေါ့နော်ဟိုအမအော်ဒါဟိုဒါငါအလုပ်လုပ်နေတာသူတို့တွေငါ့ကိုဘယ်လိုပဲဆက်ဆံငါဒီငါတောင်းဝင်ငါထမ်းဆောင်တာအဲအဲ့လိုမျိုးစိတ်နေအမအခုဆိုရင်လည်းသူတို့ညဆက်ဆံတဲ့အခါမှာလည်းအမရုန်းစိတ်မရှိတော့ဘူးအမရဲ့မျက်နှာလုံးဝ serious face နဲ့အမအတန်ပြက်ပြက်သားသားနဲ့အမကရောနိုင်လာတယ်ပေါ့နော်ညီမ
ဟုတ်ကဲ့အဲ့တော့ခုဒီ American ပြည်တော်စု New York ပေါ့နော် New York ကဆိုရင်အထူးသဖြင့်ဒီခုနပြောခဲ့သလိုပဲရင်သွားလာလဲထူတတ်တယ်နောက်လမ်းစည်းကမ်းရင်စည်းကမ်းဆိုတာလဲမြန်မာပြည်နောက်ဒီမလေးရှားနိုင်ငံပေါ့နော်အခုဆိုလို့ရှိရင် American ပြည်တော်စုဆိုတော့ကိုကရင်စည်းကမ်းထိမ့်သိမ့်မဲ့တာဝန်ရှိရသူတယောက်အနေနဲ့ထမ်းဆောင်ရတဲ့အခါမှာပေါ့နော်ဘလို့များစိန်ခေါ်မှုတွေရှိခဲ့လဲနောက်ပြီးတော့ဒီလိုမျိုးဆုံးဖြတ်ရမယ့်ကိစ္စမျိုးတွေမှာဆိုရင်ရောဘလို့မျိုးဒီကိုဘက်ကနေပြီးတော့ဆုံးဖြတ်ချက်တွေနဲ့ဖြတ်တန်းခဲ့တာရှိလဲအဲ့ဒီအထဲကမှာပေါ့နော်မှတ်မှတ်ရရမလလဆန်အတွက်ဖြစ်စေမဲ့အကြောင်းအရာတွေကဘာတွေပါလဲရှင
်ဟိုအကယ်ဒမီမှာသင်ခဲ့ရတာကဇာတိပဲရှိတယ်ကိုလုပ်ငန်းတွေမှာကြာကိုရဲ့ကိုပိုင်ဆုံးဖြတ်ချက်ပေါ်မှာပဲမူတည်သွားတယ်အကုန်လုံးကအဲ့ဒီအတွက်ကိုအမအနေပြီးမှန်ကန်တဲ့ decision တော့ချဖို့လိုတယ်ကိုဘက်ကမှားတယ်ဆိုရင်လေဒီဟိုဒီ moderate ဘက်ကပေါ့နော်ကိုကိုပြန်ပြီးတော့ complain လုပ်လို့ရတယ်အဲ့တော့အမကဒီလိုမျိုးကိုဘက်ကလည်းအမားမရှိအောင်သူတို့ဘက်ကနေပြီးတော့ကိုကိုတံပြန်ဒီ complain မဖြစ်အောင်လည်းအမားနေပြီးတော့ right decision တော့အမားလုပ်ရတာပေါ့နော်နောက်တစ်ခုကကြတော့ခံအနာတွေကိုတော်တော်များများအမားတာဝန်ယူရတယ်ဒီလိုမျိုးအခုဆို UN of ဆိုဒီအစည်းအဝေးရှိတယ်ဆိုရင်အဲ့ဒီဘက်တွေမှာဒီတာဝန်ထမ်းဆောင်ဖို့အတွက်ဒီ traffic ကို direct လုပ်ဖို့အတွက်အဲ့ဒါတွေအမားတို့စီစဉ်ရတယ်ပြီးတဲ့အခါကျရင်ဥပမာ funeralthe fire department of funeral new police officer at funeral new အဲ့လိုမျိုး funeral တွေမှာလည်းအမတို့ကတာဝန်ထမ်းဆောင်ရတယ်ဟိုဒီဒီလိုလာရောက်တဲ့ guest တွေရှိနေအဲ့ဒီအတွက်အမတို့ကရင်ကြောပိတ်ဆို့မှုတွေအမတို့ရှိနေအဲ့ဒါတွေအတွက်ကိုအမတို့ကတာဝန်ယူပေးရတာပေါ့နော်
ဟုတ်ကဲ့ရှင်ဒီအမေရိကန်ပြည်တော်စုကိုရွှေ့ပြောင်းရောက်ရှိလာတဲ့သူတွေအထူးသဖြင့်အမျိုးသမီးတွေပေါ့နော်ကိုယ့်ရဲ့ဘဝမြင်မာရေးအတွက်နောက်ပြီးတော့ပတ်ဝန်းကျင်တဲ့အတွေ့အကြုံတွေကိုရောက်ရှိလာမဲ့အမျိုးသမီးတွေအတွက်ကိုပေါ့နော်ဘလို့များသတင်းစကားအပိစကားပြောချင်တာရှိပါလဲရှင်ကိုယ့်ရဲ့အတွေ့အကြုံနဲ့ရှင်ပြီးတော့လေ
အမကခလေးဘဝကလေးကအမကအဲ့လိုရင်းမကျက်ကြီးကြီးထားတယ်ပေါ့နော်ရင်းမကျက်ကြီးကြီးထားတယ်အဲ့ဒီရင်းမကျက်ရအောင်လဲအမက လိုအခက်အခဲတွေဖြစ်နေပါစေအမရအောင်လုပ်တယ်။လေးမှာဝိုင်းဝင်းပြီးတော့ပေါ့နော်ဝေဖန်မှုတွေအမအများကြီးရှိတယ်။ဥပမာဒီအလုပ်ပေါ့နော်အမအခုဒီ NIP လေးမှာကြီးတဲ့အလုပ်မဝင်ရသေးဘူး။အမဒီလိုမျိုးဒီ interview process တွေလုပ်နေတဲ့ကာလမှာလည်းဒီလိုပဲဘေးမှာအသေးပိုင်းလေးတွေပေါ့ညီမရေပြောကြတဲ့လူတွေအများကြီးရှိတယ်။အဲ့ဒီမထဲမှာမှအမကငါဘာချစ်ချင်တာလဲငါဘယ်လောက်အောင်ငါပွားချင်တာလဲငါပွားချင်တဲ့လောက်အောင်ငါရအောင်သွားမယ်သူတို့ဘာသာသူတို့ငါ့ကိုပြောချင်ရပြောအဲ့အဲ့လိုမျိုးပေါ့နော်စိတ်ဓာတ်အမတော့ခိုင်မာစေချင်တယ်နံပါတ်1အမျိုးသမီးတွေကိုစိတ်ဓာတ်ခိုင်ခိုင်မာမာအမထားစေချင်တယ်နောက်တစ်ခုကကြတော့ကိုဘာဖြစ်ချင်လဲဆိုတဲ့ရည်မှန်းချက်ပန်းတိုင်ကိုအရင်လက်ခံထားအောင်ပါပေါ့နော်အခြေခံထားပြီးတော့စိတ်ဓာတ်ခိုင်မာစေချင်တယ်ငြိမ်းရိုင်းမသွားစေချင်ဘူးဟိုလူပြောလို့တွေ့လေသွားတာမျိုးဒီလူတပြောလို့တွေ့လေသွားတာမျိုးအမမဖြစ်စေချင်ဘူးနောက်တစ်ခုတော့ဘယ်အရာကိုမဆိုကိုဟာကို self learning လုပ်စေချင်တယ်အမကတော့လေ'Cause it only serves to make me more determined to achieve my final goal.
မဆူမွန်တဆက်ပြတဲ့အမျိုးသမီးကန္နာကိုပြန်လဲနားဆင်ခဲ့ရတာပါ။အခုတော့သုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်။ဒီတစ်ပတ်သုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့တမရဂျော့ချ်ဝါရှင်တန်မိုနီကာနေတမရများနေဆိုပြီးဘယ်လိုပြောင်းလဲသတ်မှတ်ခဲ့တယ်လဲဆိုတာနဲ့တမရတချို့ရဲ့ထင်ရှားတဲ့စွမ်းဆောင်ချက်တွေအကြောင်းကိုအောင်နဲ့အတူမက်ခင်ပြူထွေးကကူညီတင်ဆက်ထားပါရယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့တမရနေ့အဖြစ်နှစ်စဉ်ဖေဖော်ဝါရီလတတိယမြောက်တနင်္လာနေ့ကိုသတ်မှတ်ထားပါရယ်ဒီနေ့မှာတော့ဖေဖော်ဝါရီလ18ရက်နေ့ကတမရနေ့ဖြစ်တာကြောင့်အားလည်းရဲ့အနေနဲ့ယုံတွေအလုတ်ယုံတွေနဲ့ကြောင်းတွေပိတ်ပါတယ်တကယ်တော့ဟိုရုံကတမရဂျော့ချ်ဝါရှင်တန်ရဲ့မွေးနေ့အဖြစ်နဲ့ဖေဖော်ဝါရီလ20ရက်နေ့မှာကျင်းပခဲ့ရတာကနေ1890ခုနှစ်တည်းကနေစပြီးနိုင်ငံတော်အားလည်းရဲ့ဖြစ်သတ်မှတ်လာခဲ့တာပါအ
ာကန်ဆစ်ပြည်နယ်ကအထက်လွှတ်တော်မတ်စတီဖန်ဝေါ်လစ်စတိုစီကတမရနေ့အဖြစ်စတင်အဆိုပြုချက်ကိုတော့1896ခုနှစ်မှာတမရရူသဖော့ဒ်ဘီဟီယက်စ်ကလက်မှတ်ရေးထိုးပြီးတော့အတည်ပြုပေးခဲ့တာပါအဲ့ဒီတော့တမရရုံဆိုင်ရာဝါရှင်တန်ဒီစီမှာသာအားလည်းရဲ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။1885ခုနှစ်ကိုရောက်တော့မှတမရဂျော့ချ်ဝါရှင်တန်ကိုဂုဏ်ပြုတဲ့အနေနဲ့တနိုင်ငံလုံးမှာအားလည်းရဲ့အဖြစ်နဲ့သတ်မှတ်ပေးခဲ့တာပါ။အ
ဲ့ဒီအချိန်တော့အမေရိကန်ပြည်ထောင်စုအားလည်းရဲ့အဖြစ်နှစ်တစ်ခုနှစ်လွတ်လပ်ရေးနေ့ကျေးဇူးတော်နေ့နဲ့ခရစ်မတ်နေ့တွေသာသတ်မှတ်ထားသေးတာပါ။တမရဂျော့ချ်ဝါရှင်တန်ရဲ့မွေးနေ့ဟာလူပုဂ္ဂိုလ်တဦးအတွက်ပထမဆုံးသတ်မှတ်ပေးခဲ့တဲ့နိုင်ငံတော်အားလည်းရဲ့လည်းဖြစ်ပြီးဒုတိယမြောက်ဖြစ်သတ်မှတ်ပေးခံရသူကတော့မာတင်လူသာကင်းဂျူနီယာပါ။အ
ဲ့ဒီနောက်မှာတော့ဆက်ချရောက်မြောက်အမေရိကန်သမ္မတဖြစ်လာတဲ့အီဗရာဟမ်လင်ကွန်မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီလ12ရက်နေ့အတွက်လည်းပူပေါင်းကျင်းပခဲ့ကြပါရယ်။သမ္မတလင်ကွန်ကိုဂုဏ်ပြုပြီးတော့သူ့မွေးနေ့အတွက်တနိုင်ငံလုံးအားလည်းရဲ့အဖြစ်သတ်မှတ်ကျင်းပပေးခဲ့တာမရှိပေမဲ့လည်းပြည်내တချို့မှာတော့ဂုဏ်ပြုကျင်းပကြပါရယ်။1960ခုနှစ်အရောက်မှာတော့အီလီနွိုင်းပြည်နယ်အထက်လွှတ်တော်မှရောဘတ်မက်ကလိုရီကသမ္မတဝါရှင်တန်ရဲ့မွေးနေ့မှာကျင်းပတာထက်တတိယမြောက်တနင်္လာနေ့ကိုပုံမှန်ရက်သတ်မှတ်ပြီးတော့သမ္မတနေ့ကျင်းပဖို့လွှတ်တော်မှအဆိုပြုခဲ့ပါဗျ။
1968ခုနှစ်မှာတော့တရင်ပတ်ကွန်ပိတ်ရနေဆက်ပြီး၃ရက်ဇက်တိုက်အားလည်းရရှိအဖြစ်သတ်မှတ်ပြီးတော့တတိယမြောက်တနင်္လာနေ့ကိုတနိုင်ငံလုံးအားလည်းရဲ့အဖြစ်အမေရိကန်လွှတ်တော်ကသတ်မှတ်ပေးလိုက်ပါတယ်။အဲ့ဒီနောက်မှာတော့သမ္မတရစ်ချတ်နစ်ဆန်ကနေလက်မှတ်ရေးထိုးပြီး1982ခုနှစ်ကနေစတင်အတည်ပြုခဲ့ပါတယ
်။သတင်းပတ်ကုံရက်နဲ့ဆက်ပြီးပိတ်တာကြောင့်အားလည်းရရှိဖြစ်အောင်အခုလိုအဆိုပြုချက်ဟာနိုင်ငံတော်ဝန်ကလုပ်သားတွေကိုဂုဏ်ပြုရရောက်တယ်ဆိုပြီးတော့လည်းအများကလက်ခံကြပါတယ်။အခုလိုပုံမှန်ရက်အတိအကျသတ်မှတ်လိုက်တာကြောင့်အလုတ်ပြက်ကွက်တာတွေလည်းယောနေသွားမယ်ဆိုပြီးတော့ယုံကြည်ထားကြတာပါ။ဒါမဲ့လည်းမူရင်းရက်ချက်အခုလိုရရှိပြီးသတ်မှတ်လိုက်တာဟာဒီပုံကိုယ်ရေအပေါ်အလေးနဲ့ထားရမရောက်ဘူးဆိုပြီးတော့လဲထောက်ပြကြတာတွေရှိပါတယ်။ဒါပေမဲ့အစိုးရဌာနတွေအလုပ်သမားသမဂ္ဂတွေလုပ်ငန်းရှင်တွေကတော့ဒီလိုရက်ပြောင်းရွှေ့ပြီးတော့အတိအကျသတ်မှတ်လိုက်တာဟာစီးပွားရေးအရာလဲပိုတွက်ချေခိုက်တယ်ဆိုပြီးထောက်ပြကြပါတယ်
။အဲ့လိုသတင်းပတ်ကွန်ရက်နဲ့ဆက်ပြီးတော့ပိတ်တဲ့အားလည်းရက်တွေကတော့ Columbus နဲ့ Omnibus နေ့တွေဖြစ်ပါတယ်။လွတ်လပ်ရေးနေ့လိုပဲတမရနေ့မှာလည်းပဲမြို့ချစ်စိတ်နဲ့ပြန်လည် Omnibus အထိမ်းမဲ့ခန်းနာတွေကျင်းပကြပါတယ်။အဲ့ဒီရမတိုင်ခင်ကလေးကကျောင်းတွေမှာဆိုရင်လေကလေးတွေကိုသမရဝါရှင်တန်နဲ့လင်ကွန်အပါဝင်သမရတွေရဲ့အောင်မြင်မှုတွေအကြောင်းကိုသင်ကြားပေးလို့ရှိပါတယ်သမရဂျော့ချ်ဝါရှင်တန်ဟာဘယ်လိုလူမျိုးလဲဆိုတာကိုလည်းပြောပြပေးအောင်မက်ကမြူတွေရေ
ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စုသမရဖြစ်ခဲ့တဲ့ဂျော့ချ်ဝါရှင်တန်ဟာစစ်တပ်အတွင်းတာဝန်ထမ်းဆောင်စဉ်တုန်းကပျောက်ကြားဆစ်စင်ရေးပြူဟာကိုလည်းတင်ယူခဲ့ပါတယ်နောက်တစ်ချိန်မှာအမေရိကန်ဒေါ်လာရေးတက်ရဲ့အကြီးအကဲအဖြစ်တာဝန်အနှံ့ကျင်းခံရတဲ့ဂျော့ချ်ဝါရှင်တန်ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့မှာအဲ့ဒီပျောက်ကြားစစ်တပ်ကိုတက်ရောက်ခဲ့ပါတယ်
ဗြိတိရှားကိုလိုနီနယ်မြေတစ်ခုဖြစ်တဲ့ဗာဂျီးနီးယားလက်နက်ကိုင်တပ်ဖွဲ့ကဗြိတိရှားဗိုလ်ချုပ်ကြီးအက်ဒဝတ်ဘရက်ဒေါ့ကီရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ်မှာဂျော့ချ်ဝါရှင်တန်ဟာတူဗိုလ်မှူးကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။အဲလီဂနီတောင်တန်းတွေပေါ်ကဗြိတိရှားတပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီးဘရက်ဒေါ့ကာအိုဟိုင်းယိုမြေဝန်းကိုသိမ်းပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့တွေစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်
။ကိုအင်းကြီးနေဝစ်ဆင်ထားတဲ့ဗြိတိရှားစစ်သားတွေဟာအလဂနီတောင်တန်းတွေကိုကျော်ဖြတ်ခဲ့ကြချိန်မှာအိန္ဒိယတွေရဲ့ပျောက်ကြားပြူဟာကိုအသုံးပြုပြီးတိုက်ခိုက်ခဲ့တဲ့ပြင်သစ်တပ်ဖွဲ့တွေကိုရင်ဆိုင်ခဲ့ရပါတယ်။ဗြိတိရှားတွေလောက်အင်အားမများပေမဲ့ပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလျင်မြန်ပြောင်းရွှေ့ပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့ကြတာပါ။အ
ဲဒီအတွေ့အကြုံတွေကိုရခဲ့ပြီးတဲ့နောက်နှစ်20အကြာ1985ခုနှစ်မှာကွန်တီနန်တယ်လွတ်တော်ကနေဂျော့ချ်ဝါရှင်တန်ကိုဗြိတိရှားကိုလိုနီနယ်မြေတွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ကွန်တီနန်တယ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးယာရူကိုပေးအပ်ခဲ့ပါတယ်။သူဟာအထင်ကြီးစရာကောင်းပြီးတော့ဖော်ရွေသူရရောသူနဲ့ရဲရင်သူတယောက်အဖြစ်လဲအများရဲ့အသိမှတ်ပြုမှုကိုရရှိခဲ့သူပါ။အ
ဲ့နောက်ပြည်သစ်တွေအသုံးပြုခဲ့တဲ့ပျောက်ကြားနည်းပြဟာကိုအသုံးပြုပြီးတော့ပြည်သူရှာတွေကိုစန့်ကျင်တိုက်ခိုက်ရမှာအောင်မြင်မှုတွေရခဲ့ပါတယ်။ဝန်ကြီးချုပ်အဖြစ်ကြာဝင်ထမ်းဆောင်ခဲ့တဲ့ဂျော့ချ်ဝါရှင်တန်ဟာအမေရိကန်ပြည်အောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လဲအသိမှတ်ပြုခံရတဲ့သူပါ။
သမ္မတဝါရှင်တန်လိုပါပဲနိုင်ငံအတွက်အကောင်းဆုံးဆွတ်ဆောင်ခဲ့တဲ့သမ္မတတချို့အကြောင်းကိုဆက်တင်ပြလိုပါတယ်။အမေရိကန်ပြည်အောင်စုမှာကျွန်းစနစ်လိုလားလို့ခွဲထွက်လိုတဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖြတ်သိမ်းလိုတဲ့ပြည်နယ်တွေကြား1862ခုနှစ်ကနေ1865ခုနှစ်အထိကြာရှည်ခဲ့တဲ့စစ်ပွဲမှာခွဲထွက်လိုသူတွေဘက်ကနောက်ပိုင်းအရှုံးပေးခဲ့တဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်တာဖြစ်ပါတယ်။
ဒီလိုအမေရိကန်ပြည်ထောင်စုကြီးကိုတစုတစည်းတည်းဖြစ်အောင်အထူးကဆွတ်ဆောင်ခဲ့တဲ့သူကတော့သမ္မတအေဗရာဟံလင်ကွန်ပါလွတ်လပ်မှုနဲ့တန်းတူညီမျှမှုကိုအားလုံးခံစားနိုင်ကြဖို့ပြည်တွင်းစစ်ဖြစ်ပွားနေချိန်1863ခုနှစ်နိုဝင်ဘာလ19ရက်နေ့တုန်းကပြောကြားခဲ့တဲ့သမ္မတလင်ကွန်ရဲ့ Gettysburg မိန့်ခွန်းဟာဆိုရင်အမေရိကန်သမိုင်းမှာအထင်ရှားဆုံးမိန့်ခွန်းတွေထဲကတစ်ခုလည်းဖြစ်ပါတယ်
လူတိုင်းဟာအားလုံးအတူတူပဲဖြစ်တယ်ဆိုတာကို2မိနစ်ကြာတဲ့ Gettysburg မိန့်ခွန်းထဲမှာပြောဆိုထားပြီးလွတ်လပ်မှုရဖို့ဟာဘလောက်အရေးကြီးတယ်ဆိုတာကိုလည်းသတိပေးထားပါတယ်။ပြည်တွင်းစစ်ဖြစ်ပွားနေတဲ့အချိန်ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့စစ်မြေပြင်တနေရာမှာဒီမိန်ကုန်းကိုသမ္မတလင်ကွန်ပြောကြားခဲ့တာပါ
။လူတိုင်းတန်းတူညီမျှတဲ့လွတ်လပ်မှုကိုခံစားနိုင်ရမယ်ဆိုတဲ့အချက်ကိုအတိအကမိမောင်းထိုးပြခဲ့တဲ့ဒီမိန်ကုန်းမှာအသက်တပံလွတ်မြောက်ဖို့ပြည်သူဆန္ဒနဲ့အုပ်ချုပ်တဲ့အစိုးရပြည်သူကပိုင်တဲ့အစိုးရဆိုတာကမ္ဘာမြေပေါ်ကပျောက်ပြတ်သွားမှာမဟုတ်ဘူးဆိုတာတွေကိုလည်းသမ္မတလင်ကွန်ကပြောကြားခဲ့တာပါ။
အခုတခါဆက်ပြီးတော့တင်ပြပေးခြင်းတဲ့အကြောင်းအရာကတော့1964ခုနှစ်ဇူလိုင်လ2ရက်နေ့တုန်းကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းပါအမေရိကန်သမိုင်းမှာမှတ်တမ်းတစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတလင်ဒန်ဂျွန်ဆင်ကလက်မှတ်ရေးထိုးခဲ့ပါတယ်1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်ထောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းခွင်တော်တော်များများမှာအသားအရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပါ
ကြာပြင်ဥရိယအများသောအဆောက်အုံတွေရေကူးကန်တွေပန်းချံတွေနဲ့စားကြည့်တဲ့တွေမှာအသားရောင်ကွဲပြားမှုကိုအခြေခံပြီးခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာတာကိုဒင်းပြေချက်ပြေမခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆင်ကပြောပါတယ်။
1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းဖို့အဆိုပြုခဲ့တဲ့သမ္မတဂျွန်ကန်နေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဒီဥပဒေတရက်ကိုပြဋ္ဌာန်းဖို့သမ္မတဂျွန်ဆင်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။အခုလို1964ခုနှစ်ပြည်သူ့ခွင့်ဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမ္မတသက်တမ်းအတွင်းဂုဏ်ယူရဆုံးလုပ်ရဖြစ်တယ်လို့လည်းသမ္မတဂျွန်ဆင်ကပြောပါတယ
်။သူတဆုံးလေအမေရိကန်တခွင့်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ VOA American တရ2020ပြည့်နှစ် February 15ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ဒေါ်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နေပညာကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရပါမယ်ခင်ဗျာ။
ဒီတစ်ပတ်တော့တနိုင်တစ်ပိုင်းဆိုလာစွန့်ရင်ထုတ်တဲ့ stand alone ဆိုလာစနစ်နဲ့လျှက်စစ်တာထုတ်တဲ့အကြောင်းပြောပြပါရစေ။ဆိုလာလျှက်စစ်တာအလိုက်လလန်းမမီတဲ့နေရာတွေမှာရှိတဲ့နေအိမ်တွေဒါမှမဟုတ်အသေးစားစီးပွားရေးလုပ်ငန်းတွေအတွက်လျှက်စစ်မီးရဖို့သုံးတဲ့စနစ်မျိုးပါ။ off grid လို့လည်းခေါ်ပါတယ်။စီးပွားရေးအရာအတွက်ချိတ်ကြိုက်တယ်လို့သဘာဝဝင်းကျင်ကိုလည်းမထိခိုက်စေဘဲလျှက်စစ်ထုတ်ယူတဲ့နေပါ။လျှက်စစ်တပ်အားကိုနေအောင်ချီကနေထုတ်ယူသုံးဆွဲရမှာပုံစံနှစ်မျိုးရှိတယ်လို့ကိုရိုင်းတနိုင်တပိုင်းဆိုလာစွမ်းရင်တက်ဆင်ပေးနေတဲ့ Go Green မြန်မာကုမ္ပဏီတည်ထောင်ထားတဲ့ Engineer ဦးမိုးဟင်းကပြောပါတယ်
။ကျွန်တော်တို့ဆိုလာမှာရေဝါကျင်နှစ်မျိုးအဓိကရှိတာတော့တစ်ခုကဆိုလာ Farming နဲ့ဆိုလာ Home Loan System ပေါ့နော် Individual System လို့ပြောရင်လည်းရပါတယ်။အဲ့တော့ Farming ကတော့ဥပမာကြီးမှာလုပ်နေတာခင်ဗျာဟိုကျွန်တော်တိလောက်ဆိုရင်3-5ဦးလောက်ရှိနေပြီထင်တယ်။အထူးပြမမပြည်တယ်ဘိုင်းဘက်မှာလုပ်တာများတယ်ပခုတ်ကူပဲမြင်းညံပဲငွေနဲ့မန်လေးတိုင်းအဲ့ပဲထဲမှာပုံများတယ်လို့နားလည်ထားပါတယ်အာ home loan system တော့ကျွန်တော်ငွေရဲ့ကွာရွာတွေမှာတော့သူတို့ဆိုလာဝယ်ဘက်ထရီဦးလေးချိတ်ပြီးသုံးနေတာမျိုးလောက်တော့ရှိပါတယ်အခုကျွန်တော် system ကတော့အဲ့လိုမဟုတ်ဘူးပေါ့နော်ကျွန်တော် system ကတော့မင်းကောင်ကြီးဒီကြီးကြီးလေးထိဘက်ထရီမပါဘဲနဲ့မောင်းတဲ့ system အဓိကပေါ့
Home loan system နဲ့ solar farming နဲ့ပါကွာပါလဲ
solar farming ကတော့ solar ကြရင်အများကြီးထည့်ထားပြီးတော့မှသူ work ကိုအများကြီးထုတ်ပြီးတော့မှသူက bank နဲ့ကိုထည့်ပြီးတော့မှအဲ့ဒီမှာပြန်မြန်မာ distribute ပြန်လုပ်တာပေါ့အဲ့ဒီ distribute ပြန်လုပ်တဲ့အခါမှာအဲ့ဒါ solar credit ကိုထည့်တာပြုလဲဒါနောက်ပိုင်းတော့ဖြစ်လာတော့မှာပေါ့ဆိုတော့ solar ကိုပြန်ရောင်းမယ်သူကပြည်ပြည်ဖြန့်နေတယ်ကိုထည့်မယ်ဒါမျိုးတွေနောက်ပိုင်းဖြစ်လာတော့မှာပေါ့ဆိုတော့ဆိုလာကြားတွေညောင်းများစွာကိုပေါင်းအားထုတ်ပြီးတော့မှအိမ်လေးပြန်ဖြန့်ပြီးတဲ့ system ကိုဒါ solar farming system လို့ခေါ်တာ
home loan ကြတော့
home loan ကြတော့တနိုင်တစ်ပိုင်းတအိမ်စေယုံတယုံချန်တချန်ဒီလိုပေါ့ဒါ loan system ခေါ်တာနော
်နေဆွင့်ရင်ဟာတုံးမကုန်တဲ့ဆွင့်တစ်ခုပ
ါဆိုလာတော့တည့်တဲ့တိုင်းပေါ့ကျွန်တော်တို့အနဲ့နေထွက်တဲ့အချိန်ကနေနေဝင်ချိန်ပေါ့နော်တော့ရေဘူးအပြင်ပြောမယ်ဆိုရင်6နာရီနေပတ်မယ်သူကထွက်တဲ့နေထဲမှာပါဝင်တဲ့ light rate လေးရောင်းပြောမှာအဲ့ဒီအပြင်အဆွမ်းအပေါ့အဲ့ဒီမှာပါတဲ့အလင်းအပေါ့နော်အဲ့အများဆုံးဖြစ်တဲ့အချိန်ကဒီစဖြစ်တဲ့အချိန်ကဒါ6နာရီဝင်ချိန်6နာရီခွဲဝင်ချိန်ပေါ့နော်ညနေဆိုရင်၄ခွဲ5နာရီထိပေါ့နော်အဲ့ဒီနောက်ပိုင်းဆိုတော့ပြန်အားနဲ့ကြာသွားတယ်ပေါ့အဲ့တော့ကိုအကြောင်းပြုပြီးတော့မှဒါသုံးတယ်။သူကတော့ပြန်ကြည့်မြဲစွမ်းရင်ဆိုတဲ့အတိုင်းနဲ့ဟိုနေကုန်သွားပြီးနောက်တစ်နေ့ရရင်နေပြန်ထွက်ရင်ပြန်ရမယ်။အဲ့တော့ဝယ်ရတာမရှိဘူး။အတံမထွက်ဘူး။စူညာညင်းရှိဘူး။ pollution မရှိဘူး။စိတ်ငြိမ်တဲ့မိအားထုတ်ပေးတဲ့စိတ်ရောပေါ့။ဆိုတော့နေရလဲထုတ်ပေးနေတာကကျွန်တော်ကဘာမှရှိတဲ့လူဦးရေအကုန်လုံးသုံးမယ်ဆိုရင်လူဦးရေနောက်တော့အစပေါင်းတစ်ပေါင်းကျော်သုံးတာပေါ့မှာမကုန်ဘူးဆိုပြီးသူပြောထားတယ်သူတွက်ချက်တာတယ်ဆိုတော့အဲ့လောက်များတဲ့ swine ကကျွန်တော်တို့ကဘာဥပ္ပီရရှိလာခဲ့တာဟာအခုမှကျွန်တော်တို့သုံးမှုတာဖြစ်လာကြတာ
အသေးစားလုပ်ငန်းတွေအတွက်ပါအဆင်ပြေစေနိုင်တဲ့တနိုင်တစ်ပိုင်းထုတ်ယူတဲ့နည်းဟာအိန္ဒိယထိုင်းနိုင်ငံမှာတွင်တွင်ကျကျတုံးနေတာပ
ါတနိုင်တစ်ပိုင်းလုပ်တဲ့စနစ်ပေါ့နော်ဒီ system ကခိုင်မာယူရမှာတို့ကြည့်မှာနှစ်ပေါင်းကတတော်ကြာနေပြီ10နှစ်20လောက်ကိုတုံးနေတာအဓိကဘယ်မှာတုံးလဲဆိုရင်တို့လေယာဉ်စိုက်ကျူးရေးတို့လိုအပ်တဲ့ရေတင်တဲ့ပြည်စမှာတို့တုံးနေတာကိုအိမ်နာချင်းနိုင်ငံမှာတုံးနေတာဒီလောက်ကြာနေပြီအချိန်တွင်းမှာဘာပြီးမှာတုံးတာမတွေ့ဆိုတော့ဘာကြောင့်ဒီလောက်တွင်ကျယ်တုံးနေတာပမာပြည့်ကမဖြစ်ရပါလေပေါ့နော်ဆိုတော့အဲ့ဒါဒီသားမိရဲ့
ဒီဟာတော့ဗမာပြည်ယူလာရင်တော့ဖြင့်ဗမာပြည်ရဲ့လူတွေတော့တော့ကျူးတက်ရောက်မှုရှိမှာပဲလို့ဒါလို့မြင်ပြီးတော့မှဒါတကယ်ရင်းနေတဲ့တိုင်းမျိုးရောမှဗမာစလုပ်တော့တော့၄ယောက်ပဲအခုဒီဟာကတော့ဒီနေရာမှာတွေ့တဲ့ system ဒါရေတင်တဲ့ဟာကိုတိကျဥစားပြီးလောက်တာဖြစ်တဲ့အတွက်ဗမာကြီးမှာလည်းဆိုကျူးရေ၃ရေချိုးရေစတဲ့ဖြင့်ဒူရဲဆိုတဲ့ဟာကိုဖြင်းပြီးတော့မှဒါယူလာတာဒီ system ကကျွန်တော်တို့ဒီ၄ဘက်မှာရှိနေတဲ့မြေအောင်ကြီးကိုအသုံးပြုပြီးတော့မှ taxi တုံးစရာမလိုဘဲနဲ့ရင်းကောင်ကြီးကလည်းတော်တော်များများထိတုံးရပါတယ်။ယူရီးယားမှာဆိုရင်ဘယ်လောက်ထိကျွန်တော်တွေ့ခဲ့လဲ။ရင်းကောင်ကြီး650ကျော်ထိတုံးတာလေ။မှန်ဆက်ယူနေရစတုံးတာတွေ့တယ်။တွေ့တော့ခါကျတော့ကျွန်တော်အနေနဲ့ပမာယူရေးကြီးကယူလာလို့ရေဟောတယ်။ကျွန်တော်တွေ့စီမှာလည်း120ကျော်ဒါတုံးနေတာတွေ့တာ။ခါကျတော့ဒါပမာကြီးကတုံးနေဆိုရင်ဒါတော်တော်ကိုတုံးတဲ့နေကိစ္စဆို။ဒါကဒီဘက်တုံးနေကိစ္စညာဘက်ကလေးလို့ညာတုံးမယ်ဆိုရင်တော့ဒါဘက်ထရီတုံးအောင်တော့မှာပေါ့အဲ့ချင်းတိုင်းမှာ
အစိုးရဓာတ်ပိလိုင်းနဲ့မချိတ်ဆက်နိုင်တဲ့နေရာတွေမှာဖြစ်စီကိုယ်တုံးကျင်တဲ့အချိန်မှာမီးမရပဲလျှက်စစ်ဓာတ်အားလုံလုံလောက်လောက်မရပဲဖြစ်နေတာမျိုးတွေအတွက်ဒီ stand alone system ကိုတုံးတာဟာရေရှည်မှာဇရိတ်တက်တာစီပါလေစပြီးတက်ဆင်ချိန်မှာတော့ဆိုလာပြားနဲ့မော်တာပေါ်မှာမူတည်ပြီးကုန်ကြမှုရှိပါတယ်ဒါပေမဲ့အခုနည်းပညာတွေတိုးတက်လာတာနဲ့အမျှစရိတ်နည်းနည်းနဲ့စွန့်ရင်ပိုးပြီးထုတ်ပြနိုင်တဲ့ဆိုလာပြားတွေရှိလာပါပြီ
။ဆိုလာရဲ့သဘောတရားကဆိုလာပြားက W320ထုတ်ပြီးလေဆိုရင်ကျွန်တော်တို့က320အပြည့်သုံးလို့မရဘူး။မြေအားနဲ့80လောက်ပြင်မယ်။ဒါ20ခန်းလောက်တော့စင်တယ်။အဲကျွန်တော်တို့ဒါကိုအကြောင်းပြုပြီးမှ calculation ကျွန်တော်လုပ်ရပါတယ်။ဆိုလာပြားအကြီးတက်ကတော့မြင်းကောင်ကြီးဘလောက်သုံးနေပုံမှန်မှုတွေ့ရတယ်ပေါ့လေ။မြင်းကောင်ကြီးငားမှုကနေအကောင်ရာကနန်းဒီကျွန်တော်တို့လုပ်လို့ရပါတယ်တုံးပြင်ကြပါတယ်မော်တာဆိုတာဒီနေရာကိုခေါ်ဆိုတာ walking horse လို့ခေါ်တာဆဲယုံမှာတုံးတဲ့မော်တာကောင်လည်းအထုံးချလို့ရပါတယ်အိမ်ဒီမှာလည်းတချို့မော်တာတုံးပြီးလုပ်တဲ့အလုပ်တွေရှိပါတယ်တုံးချလို့ရပါတယ်ဆိုလာပြားဈေးကြီးနေတာအခုဒီကြီးကျလာတဲ့ဆိုလာပြားရဲ့ technology ရဲ့တစ်ဖြည်းဖြည်းမြင့်လာမြင့်လာအရင်တော့ watt လောက်ထုတ်ပေးနိုင်အခု watt တွေတစ်ဖြည်းဖြည်းများလာပြီအခုဆိုရင်ဆိုလာပြားတွေကအလားဟိုပြည်နေတဲ့အပြားကြီးတိုင်းပို့တော့ပဲနဲ့ကိုလိမ့်လို့ရတာမျိုးဟိုလေးလေးပင်ပင်ပေါင်းနေပါရင်လည်းအချက်မျိုးမဟုတ်တော့ပဲနဲ့ဆက်ကူလို့ပုံစံမျိုးတို့ကစထွက်လာနေပြီပေါ့ဖြည်းဖြည်းလာနေပြီနော်ဝတ်တွေလည်းတစ်ဖြည်းပုံများလာပြီဈေးနှုန်းတွေလည်းကျစေကျလာနေပြီပေါ့နော်ဆိုတော့အနာဂတ်မှာတိကျပြသွားမယ်လို့ကျွန်တော်ယူကြည့်တယ်ပေါ့နော
်ဦးမိုးဟင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော
်။ Documented Season ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုပြန်လည်နားဆင်ခဲ့ရတာပါ။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစဆုံးကိုမနက်၈နိုင်ကနေ9နိုင်အထိလိုက်တူမီတာ20 kHz 15.33 ညလိုက်တူမီတာ25 kHz 11.3 ညလိုက်တူမီတာ32 kHz 9335တွေကနေပြန်လည်နားဆင်နိုင်ပါတယ်ဂူရောစနေနေ့မနက်ခင်းသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ
်ကျောင်းနေမှာဖြစ်နေတဲ့ COVID-19 coronavirus ဘယ်လိုကူးစက်ပြန့်နှံ့နေဆိုတာနဲ့ရောဂါပိုးဘယ်လောက်ထိပြင်းထန်မှုရှိသလဲဆိုတာကိုစုံစမ်းဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဥဆောင်တဲ့ပညာရှင်အဖွဲ့အခုသတင်းပတ်ကုန်ပိုင်းမှာတရုတ်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်း WHO ညွှန်ကြားရေးမှူးချုပ်ကပြောကြားလိုက်ပါတယ်ကူးစက်ရောဂါနဲ့ပတ်သက်လို့ကြုံကျင်မှုရှိတယ်လို့ကမ္ဘာကအသိအမှတ်ပြုခံထားရတဲ့အမေရိကန်ပြည်ထောင်စုကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကလည်းဒီခေတ်စဉ်မှာလိုက်ပါလို့ကြောင်းပြောကြားထားပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ကြုံရခြင်း၊ကြုံတွေ့ရတဲ့ပြဿနာတွေ၊ဟာကွက်တွေ၊အားနည်းချက်တွေကို Communist Party အနေနဲ့ပြင်ဆင်ရလိမ့်မယ်လို့တရုတ်သမ္မတရှီကျင်းပင်ကသတိပေးလိုက်ပါတယ်။ပြည်သူတွေရဲ့အသက်တွေနဲ့ကျန်းမာရေးဘေးကင်းလုံခြုံဖို့ဟာအုပ်ချုပ်နေတဲ့ပါတီအတွက်ကြီးမားတဲ့တာဝန်တရားဖြစ်ကြောင်းလည်းတရုတ်သမ္မတကပြောကြားခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်48ယောက်ကိုပင်လယ်ပြင်တွင်မြန်မာရေတပ်ကဖမ်းဆီးမိခဲ့တယ်လို့မြန်မာအာဏာပိုင်ကတောက်ချာနေမှာပြောပါရတယ်။ဒါဟာရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြပြီးရိုဟင်ဂျာဒုက္ခသည်စခန်းတွေအတွင်းကနေထွက်ပြေးဖို့ကြိုးစားစဉ်နောက်ဆုံးဖမ်းမိရမိခြင်းလည်းဖြစ်ပါတယ်။အဲ့ဒီလူ48ဦးကိုတော့ပုတ်ထူးနေကပင်လယ်ပြင်အတွင်းမှာဖမ်းမိခဲ့တာလို့ဆိုပါတယ်။ ခံပြင်းတဲ့ကလည်းနိုင်ငံပြည်ပကအတွင်းចောင်းသားအရွယ်ကလေးငယ်တွေထိခိုက်ဒဏ်ရာရတဲ့အဖြစ်နဲ့ကြုံရတဲ့အပေါ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့တန်တမာနေရဝေဖန်မှုတွေဆက်လက်ထွက်ပေါ်လာနေပါတယ်။မြန်မာစစ်တပ်နဲ့တိုင်းဒေသလည်းနိုင်ငံအဖွဲ့အစည်းတို့အကြားတိုက်ပွဲတွေဖြစ်ခဲ့တဲ့ဘူးဒီတောင်မြို့နယ်မှာစာသာပရိနေတုံးကလည်းနဲ့ကြီးကြီးတွေကြားရောက်ရာကမူရရန်ចောင်းသားကလေးအများပြဒဏ်ရာရခဲ့တဲ့အပေါ်စစ်မကောင်းဖြစ်ရကြောင်းကုလသမဂ္ဂကပြောပါတယ
်။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းရောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Tony Pollock ဖြစ်ပါတယ်အစီအစဉ်မှုကကျွန်တော်ရမထောပါဒီကနေ့ညနေဘယ်6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းနိုမီတာ7လိုင်းနိုမီတာ19နဲ့လိုင်းနိုမီတာ25တို့ကနေပြန်လည်အတန်းလွှင့်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်နေတဲ့အတွက်ကျေးဇူးပါတောတက်ရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေပါစေ
This program has come to you from the Voice of America, Washington.